Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသားရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ်ဖေဖော်ဝါရီလတရက်စနေညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီတိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စလွန်နေပါပြီ5km 1925 30နဲ့အခုစနေနေ့နေ့ပြန်တင်းတွေမှာ5km 190ကနေနားဆင်နိုင်တာပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစည်းအဝေးကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ဆက်ပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာစစ်အာဏာသိမ်း၄နှစ်ပြည့်မှာစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးလူသားချင်းစာနာမှုအထောက်အပံ့တွေကိုဘေးကွင်းပြုဖို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်ဗြိတိန်နိုင်ငံကတော့ဒုက္ခရောက်နေတဲ့မြန်မာပြည်သူနောက်ထပ်တန်းအတွက်ကျန်းမာရေးအကူအညီတွေပေးသွားမယ်လို့ဒီကနေ့စစ်အာဏာသိမ်း၄နှစ်ပြည့်မှာပဲပြောဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမာကရိုရူဘီယိုဟာပနားမတူးမြောင်းကိစ္စပြောင်းဝင်သူရဲ့ပထမအဦးဆုံးနိုင်ငံခြားခီးစဉ်ဖြစ်လက်တင်အမေရိက၅နိုင်ငံကိုစတင်သွားမှာဖြစ်ပါတယ်ဒီလိုနောက်ဆုံးအသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါကိုစောမိုးကျော်ကြီးအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာသတင်းပေးပို့ချက်ထဲမြန်မာအာဏာသိမ်း၄နှစ်ပြည့်ထိုင်းကဆန္ဒပြပွဲမှာထိုင်းမျိုးသမီးက
so today is the for anniversary of Myanmar coup
စစ်တပ်ဝင်ငွေနဲ့လေရင်စီဖြတ်တောက်ဖို့ပါသူပြောထားတဲ့ဒီသတင်းပေးပို့ချက်ပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဝါရှင်တန်တိုင်ဝမ်တက်ကမြန်မာရေးအစည်းအဝေးနောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီဘွားဥရိယာတိနဲ့သတင်းတွေတက်ကတုတအစည်းအဝေးနဲ့ဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောမှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးနိုင်အောင်ခွင့်ပြုဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီနီလန်းကြရွေးချယ်တင်မြှောက်ခံရတဲ့အစိုးရစီကနေစစ်တပ်ကအာဏာသိမ်းလိုက်တာ၄နှစ်ပြည့်ချိန်မှာမြန်မာနိုင်ငံကပြဿနာတွေဟာအင်ဒိုပစိဖိတ်ဒေသမှာအကြီးမားဆုံးပြဿနာကြီးဖြစ်လာနေတယ်လို့စစ်တပ်အာဏာသိမ်း၄နှစ်ပြည့်အထိမ်းအမှတ်ဖြစ်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်စစ်အာဏာသိမ်းထားတဲ့အတွက်မြန်မာပြည်သူတွေရဲ့အခွင့်အရေးတွေဒီမိုကရေစီမျှော်လင့်ချက်နဲ့ထောင်နဲ့ချီတဲ့ပြည်သူတွေရဲ့လွတ်လပ်မှုတွေဆုံးရှုံးသွားခဲ့တယ်လို့အမေရိကန်ကနေဒါ UK ဥရောပတမကဩစတြေးလျနယူးဇီလန်နော်ဝေးဆွစ်ဇာလန်တောင်ကိုရီးယားနိုင်ငံတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ပဋိပက္ခဖြစ်နေတဲ့အဖွဲ့အားလုံးအနေနဲ့လည်းနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အရသာပြည်သူတွေကိုမထိခိုက်အောင်ကာကွယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်အာဏာသိမ်းထားတဲ့စစ်ကောင်စီဟာဘာသာပေါင်းစုံနဲ့တိုင်းရင်းသားလူမျိုးစုလူနည်းစုတွေအပေါ်ခွဲခြားဖိနှိပ်တာတွေအပါအဝင်စနစ်တကျညှဉ်းပန်းနှိပ်စက်တာလိန်ကွဲပြားမှုပေါ်အခြေခံတာနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်လူအခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတဲ့အတွက်အပြင်းအထန်ဝေဖန်ပစ်တင်ရှုံချတယ်လို့လည်းပြောဆိုထားပါတယ်စစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာ2021ခုနှစ်ကတည်းကဆိုင်25ဇာလောက်ပိုများလာတယ်လို့ပြောဆိုထားပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆုံးဖြတ်ချက်ကိုလည်းနိုင်ငံတကာအတိုင်းအဝန်းကဝိုင်းဝန်းအကောင့်အထည်ဖို့ဒီနိုင်ငံတွေကတိုက်တွန်းထားပါတယ်
အခုလိုအချိန်မှာမြန်မာအတွက်ဗြိတိန်ရဲ့ကျန်းမာရေးထပ်တိုးအကူအညီကိုကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူသားချင်းစာနာမှုအကူအညီလိုနေတဲ့ပြည်သူတစ်သန်းနီးပါးအတွက်ဗြိတိန်ဆိုရကကျန်းမာရေးဆိုင်ရာထပ်တိုးအကူအညီထောက်ပံ့သွားမယ်လို့ကြေညာလိုက်တာပါလူသားချင်းစာနာတဲ့အကူအညီစံချိန်တင်အောင်လိုနေတဲ့မြန်မာနိုင်ငံအတွက်ကျန်းမာရေးဆိုင်ရာအကူအညီတွေပေးမယ်လို့စစ်အာဏာသိမ်း၄နှစ်ပြည့်အထိမ်းအမှတ်ဗြိတိန်ဆိုရရဲ့နိုင်ငံခြားဒဏ္ဍာရီရနဲ့ဖွံ့ဖြိုးရေးဆိုင်ရာဌာန FCDO ကတင်ကြချက်ထုတ်ပြန်ခဲ့တာပါခင်ဗျာ
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတို့ကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးကောင်းမဲ့အမိန့်ကိုဒီကနေ့စနေနေ့မှာထုတ်ပြန်မယ်လို့သမရအိမ်ဘူတော်ကတောက်ကြနေမှာပြောကြပါတယ်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေအတွက်အခွန်25ရာခိုင်နှုန်းနဲ့တရုတ်အတွက်သွင်းကုန်10ရာခိုင်နှုန်းတိုးကောင်းမှာဖြစ်တယ်လို့ကြေညာထားပါတယ်အမေရိကန်အသက်တွေဆုံးရှုံးစေတဲ့ fentanyl တွေအထောက်အထားရှိအမေရိကန်နိုင်ငံတွေကိုတရားမဝင်လက်ဝင်နေတာကိုအိန္ဒိယမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကခွင့်ပြုထားတယ်လို့အိမ်ဘူတော်ပြောခွင့်ရကာရိုလိုင်းလက်ဖစ်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကနေဒါကတင်သွင်းတဲ့ရေနံစိမ်းတွေကိုဒီကနေ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးအခွန်10ရာခိုင်နှုန်းနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့သမ္မတထရန့်ကလည်းသတင်းတောက်တွေကိုပြောကြားထားပါတယ်။သွင်းကုန်ခွန်တိုးကောက်မယ့်ကိစ္စအတွက်ဘယ်သူမှညှိနှိုင်းလို့ရမယ့်ဆုံးဖြတ်ချက်မဟုတ်ဘူးလို့လည်းပြောဆိုထားပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအသစ်အနေနဲ့တော့ပထမဆုံးနိုင်ငံခြားရေးခီးစဉ်ဖြစ်လက်တင်အမေရိကကိုသွားဖို့ရှိပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအသစ်မာကိုရူဘီယိုဟာ ပနမနိုင်ငံပါဝင်လက်တင်အမေရိကန်နိုင်ငံ၅နိုင်ငံခီးစဉ်ကိုဒီနေ့စနေနေ့မှာစတင်တော်မှာပါပနမထူးမြောင်းကိစ္စအပြင်ရွှေပြောင်းဝင်ရောက်သူများအရေးနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းများနဲ့မွေးရဆေးဝါးမောက်ခိုလုပ်ငန်းတွေအရေးစတာတွေကိုဦးစားပေးဆွေးနွေးတော်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ဆောင်ရွက်သွားဖို့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ကမ္ဘာရေကြောင်ကွန်တွယ်ရေးအတွက်အရေးပါတဲ့ပနမတူးမြောင်းမှာတရုတ်ကမမျှမတလွှမ်းမိုးနေတာကြောင့်အမေရိကန်ကပနမတူးမြောင်းကိုပိုင်ဆိုင်အောင်လုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားထားချိန်မှာနိုင်ငံသားရေးဝန်ကြီးပနမကိုသွားတာလည်းဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးရူဘီယိုပနမကိုဒီနေ့ရောက်ရင်ပနမတူးမြောင်းကိုသွားရောက်ကြည့်ရှုဖို့အစီအစဉ်ရှိပါတယ်ခင်ဗျာ
အစ္စရေးဟာမတ်အဖြစ်ကရစေးသဘောတူညီချက်အရဟာမတ်ဘက်ကဖမ်းဆီးထားတဲ့တရားခံတွေကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာဟာမတ်စီကပြန်လွှတ်ပေးခဲ့ပါတယ်အသက်54နှစ်အရွယ်ပြင်သစ်အစ္စရေးအော်ဖာကာလာဒနိုနဲ့အသက်35နှစ်အရွယ်ယာဒန်ဘာဘစ်တိုကိုဂါဇာတောင်ပိုင်းခန်ယူနစ်မြို့မှာချက်ချင်းနီအဖွဲ့ကိုလွှဲပြောင်းပေးခဲ့တာပါအဲ့ဒီနောက်အသက်65နှစ်အရွယ်အစ္စရေးအမေရိကန်ကီသ်စီစီဂယ်ကိုတော့ဂါဇာစီးတီးစိတ်ကမှပြန်လွတ်ပေးခဲ့ပါတယ်အပြန်လာအပြင်ဒီကနေ့စနေနေ့မှာအစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား90ပြန်လွတ်ပေးဖို့သဘောတူထားပါတယ်ဒါပေမဲ့အရေးအတွက်ကို183ဦးထိတိုးပြီးဒီကနေ့နောက်ပိုင်းမှာအစ္စရေးကလွတ်ပေးမယ်လို့မျှော်လင့်ရကြောင်းပါလက်စတိုင်းအလေးလှုပ်ရှားတဲ့အဖွဲ့တစ်ခုကပြောဆိုပါတယ်ပြီးခဲ့တဲ့နေ့ကတော့ထိုင်းနိုင်ငံသား9ဦးအပါအဝင်တရားခံ10ဦးကိုဟာမတ်ဘက်ကလွတ်ပေးခဲ့ပြီးအစ္စရေးဘက်ကပါလက်စတိုင်း130ကိုလွတ်ပေးခဲ့ပါတယ်
မင်္ဂလာညချမ်းမသတော်ရှင်များခင်ဗျာ VOA American တန်ရဲ့ Far Right ရဲ့စနေညနောက်ဆုံးရအထူးရှားဆုံးသတင်းတွေကိုကိုစော်မှုကျော်နဲ့ပြပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်ပါအာနာသိန်း၄နှစ်ပြည့်ထိုင်းနိုင်ငံကမြန်မာတန်ရုံရှိဆန္ဒပြပွဲအကြောင်းကိုပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းခဲ့တာ၄နှစ်ပြည့်တဲ့နေ့နဲ့စစ်ကောင်စီကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတကာမှာဒီမိုကရေစီရေးလှုပ်ရှားအားပေးသူတွေဦးဆောင်ကျင်းပတာမှာထိုင်းနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်ဖေရိုင်လာတရက်နေ့စနေနေ့ညနေ၄နာရီကဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးရှင်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲအကြောင်းမတ်ညိုညိုလင်းပြောပြပေးပါအောင်ခင်ဗျာ
လင်းနှစ်ပြည်လာပြီဖြစ်တဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးရှင်မှာပြုလုပ်ကြပါတယ်ဒီဆန္ဒပြပွဲမှာမြန်မာအရေးလှုပ်ရှားတဲ့မြန်မာပြည်သားတွေရောထိုင်းဒေသခံတွေပါအများစုပါဝင်ခဲ့ကြပြီးထိုင်းဘာသာစကားနဲ့ရောမြန်မာဘာသာစကားနဲ့ပါစစ်ကောင်စီကိုစန့်ကျင်တဲ့အကြောင်းကြွေးကြော်ခဲ့ကြတာပါ
So today is the for anniversary of Myanmar coup. So as a Thai citizen
ဒီနေ့ကမြန်မာနိုင်ငံမှာအာဏာသိမ်းတာ၄နှစ်ပြည့်တဲ့နေ့ပါဒီနေ့ဟာအရေးကြီးတာကိုထိုင်းနိုင်ငံသူတယောက်အနေနဲ့သိပါတယ်ဒီနှစ်ထဲမှာမြန်မာပြည်ရဲ့အရေးကြီးကိစ္စတွေအများကြီးလှုပ်ဆောင်မှုရှိနေတာကိုသတိပြုမိပါတယ်။ဒါကြောင့်အချက်၃ချက်တောင်းဆိုဖို့ဒီနေ့လာခဲ့တာပါ။တစ်ကသွေးစွနေတဲ့ငွေဆိုတဲ့လှုပ်ရှားမှုပါ။စစ်ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုဂျက်လီယင်စီတွေမယောင်းဖို့ဒီစီဘိုးငွေတွေပေးနိုင်အောင်ဘဲအစိုးရဘဲကုမ္ပဏီကမှမြန်မာစစ်ကောင်စီကိုဆက်ဆံတာတွေမလုပ်ဖို့ထိုင်းနယ်နိုင်ငံတကာအစိုးရတွေကိုတောင်းဆိုတာပါ။နှစ်အချက်ကစစ်ကောင်စီရဲ့ရွေးကောက်ပွဲကိုနိုင်ငံတကာကလုံးဝမထောက်ခံဘူးလက်မခံဘူးတောင်းဆိုပါတယ်ရွေးကောက်ပွဲဟာလွတ်လပ်ပြီးဒီမိုကရေစီနီးကျအလုံးပါဝင်မှတရားဝင်ပါလိမ့်မယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကဒီလိုမဖြစ်နိုင်ပါဘူးနောက်ဆုံး၃အချက်ကတော့ထိုင်းကအမျိုးသားရေးအဖွဲ့အစိုးရတွေဟာဒီမှာရောက်နေတဲ့မြန်မာတွေအပေါ်ထိုင်းလူတို့ကအထင်အမြင်လွဲအောင်သတင်းမှားတွေလှုပ်ကြံဖန်တီးဖြန့်ဖြူးနေတာတွေကိုလက်မခံဘူးပါဒီလိုလှုပ်တာတွေဟာမနစ်ကသိကိုသိတာထင်ရှားခဲ့ပါတယ်ထိုင်းမှာမွေးတဲ့မြန်မာဒုက္ခသည်တွေရဲ့ကလေးငယ်တွေကိုနိုင်ငံသားဖြစ်ခွင့်ပေးတယ်ဆိုတာမျိုးအမှားတွေရေးပြီးဖြန့်ဖြူးတာမျိုးပါဆိုရှယ်မီဒီယာတွေမှာတင်နေတဲ့ဒီသတင်းမှားတွေကိုထိုင်းလူလူကလက်မခံမဲ report လို့ကန့်ကွက်ဖို့ပါပဲလို့ပြောဆိုသွားတာပါ
ဒီနေ့ကျွန်တော်တို့နိုင်ငံမတရားအာဏာသိမ်းခံတာ၄နှစ်ပြည့်နေ့ဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေတာဒီအတွက်ကျွန်တော်တို့ကရားတဲ့နေရာနဲ့ရောက်တဲ့ကျွန်တော်တို့ရှိတဲ့အတန်တွေကိုထုတ်လင်းဖို့အတွက်ကဘာတိအောင်ပြောဖို့အတွက်ရောက်လာတာဖြစ်ပါတယ်ဟုတ်ကျွန်တော်တို့မြန်မာပြည်သူပြည်သားတွေအခုထက်တိတော့ဆက်ပြီးတော့အဆုံးထိဆက်သွားမှာပါသူတို့ဘာသာဘယ်လိုပဲလုပ်လို့ပါသူတို့တို့တက်တန်းချီအောင်လုပ်နေမှာပဲဒါပေမဲ့ကျွန်တော်တို့ပြည်သူပြည်သားတွေကတော့အခုချိန်ဆက်လက်ရုန်းကန်နေတယ်တိုက်ခိုက်နေတယ်အာဏာရှင်အနည်းပြအောင်ဖောင်ရွက်နေကြတယ်ဖြစ်ပါတယ်ဟုတ
်အာဏာသိမ်းမှုမတရားအာဏာသိမ်းတော့လက်မခံတဲ့အကြောင်းပေါ့နော်ဒါလင်းနေဆက်လက်လာခု จะเรียกว่า AEC ได้ก่อน
ပြည်ဝိုင်းလာတရနေ့ညနေ၄နာရီမှာကျင်းပခဲ့တဲ့ဒီဆန္ဒပြပွဲကို Milk Tea Alliance Thailand ကဦးဆောင်ခဲ့တာဖြစ်ပါတယ်။အခုလိုအာနာသိန်းနှစ်ပတ်လည်ဆန္ဒပြပွဲတွေကိုထိုင်းနိုင်ငံမှာသာမကဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင
်။အာနာသိန်း၄နှစ်ပြည့်ထိုင်းကဆန္ဒပြပွဲအကြောင်းမညိုလင်းပြောပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါ။ပထမဆုံးတော့ဝါရှင်တန်တိုင်ဝမ်ဒဲကမြမအရေးအစီအစဉ်ပါ။အမေရိကန်မှာယာယီနေထိုင်ခွင့် TPS ရုပ်သိမ်းနိုင်ခြေကိုပြောထားပါတယ်။မြမပါနေရပြန်ရင်အန်ဒီယရှိနိုင်ငံတချို့ကလူတွေအတွက်အကာအကွယ်ပေးယာယီနေထိုင်ခွင့် TPS စီစဉ်ကိုထရမ့်အစိုးရအသစ်ကရုပ်သိမ်းမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့မြမရေလွတ်တော်တွင်ဘာမာကွတ်ကတ်အဖွဲ့ပူတဲဥက္ကဋ္ဌအမတ်ကတော့အစိုးရမလွန်ဖို့ပြောပါတယ်။ TPS ပြင်အမေရိကန်မှာတရားဝင်နေထိုင်နေတဲ့တခြားနည်းတွေအကြောင်းဥပဒေ၆ခုပြုဖွဲ့ USIRT 2002ကိုရဲရင်မြင့်မို့ကလည်းရှင်းပြပါရယ်မဟိသန်စင်ပြောပြပေးပါဦးခင်ဗျာ
ဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းဆိုပြီးတော့အမေရိကန်ပြည်ထောင်စုရဲ့48ရောင်းမြောက်သမ္မတဖြစ်လာတဲ့ဒေါ်နယ်ထရမ့်ကယာယီအကာအကွယ်ပေးတဲ့အဆင့် TPS Temporary Protective Status နဲ့အမေရိကန်ထဲမှာရွှေ့ပြောင်းနေထိုင်ခွင့်ယာယီပေးထားတာတွေကိုရုတ်သိမ်းမယ်ဆိုပြီးတော့2024အောက်တိုဘာလထဲမှာကြေညာခဲ့ပါတယ်။အဲအကြောင်းလို့လက်ရှိမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း16နိုင်ငံကလူ 8,600 ကျော်ကသူတို့ရဲ့အနာဂတ်တွေဆက်လက်နေထိုင်ခွင့်ပေါ်မှာစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။2021ဖေဖော်ဝါရီလတရနေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကြောင့်နေရရင်းကိုမပြောင်းနိုင်တဲ့သူတွေအမေရိကန်ပြည်အောင်စုမှာယာယီနေထိုင်ခွင့်အဖြစ် TPS ကိုမြန်မာနိုင်ငံသားတွေအတွက်2021မေလ25ရက်နေ့ကစပြီးတော့အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစတင်ခွင့်ပြုခဲ့တာဖြစ်ပါတယ်။ရွှေပြောင်းမြန်မာဦးရဲ့အယောက်9000လောက်ရှိတဲ့မစ်ရှိဂန်ပြည်နယ်ဆိုင်ရာ Republican Outlook အမတ် Bill Heisinger ကဒီ TPS အတွက်စိုးရိမ်မှုတွေရှိနေတာကိုနားလည်တယ်ဆိုပေမဲ့လည်းဒီလူဝင်မှုကြီးကြပ်ရေးပိုင်းပြောင်းလဲမှုတွေမှာ Trump လုပ်တဲ့အခါမှာတော့ဒီ TPS ကိစ္စကအရင်ဆုံးအပြောင်းလဲတွေဖြစ်မဲ့အရာမဟုတ်ဘူးလို့မြင်တဲ့အကြောင်း VOA ကိုပြောပြပါရစေ။အမတ်ဟိုင်ဇင်ဂါကအမေရိကန်လွှတ်တော်ထဲမှာမြန်မာအရေးအလေးပေးလှုပ်ဆောင်နေတဲ့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်တာပါ
။ I don't know exactly what's going to happen with that. I'm aware of those conversations and that discussion.
TPS နဲ့ပတ်သက်ပြီးတော့ဘာတွေဆက်ဖြစ်မလဲဆိုတာကိုတော့ကျွန်တော်အတိအကျမသိပါဘူး။ဒီတွဲဆွေးနွေးမှုတွေရှိနေတာတော့သိပါတယ်။နောက်ဘာဖြစ်မလဲဆိုတာကိုစောင့်ကြည့်ရအောင်ပါပါ။ယာယီအကာအကွယ်ပေးအဆင့် Temporary Protected Status TPS အဖြစ်သတ်မှတ်ထားတဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံတွေအများကြီးရှိပါတယ်။ကျွန်တော်အမြင်ကတော့ TPS ထက်စာရင်အမေရိကန်ရဲ့တောင်ပိုင်းနယ်စပ်ကနေတရားဝင်ထောက်ထားစာရွက်စာတမ်းမပါဘဲတရားမဝင်နယ်စပ်ဖျက်ချော်မှုတွေရပ်တန့်အောင်အရင်လုပ်ရမှာပါ။နောက်ပြီး TPS ဘာကြောင့်ဆက်ရှိဖို့လိုလဲဆိုတာကိုတကယ်ပြည်သူတွေရဲ့စက်ကြောင်းကိုဥပမာပြုပြီးတော့Trump ဆိုရရဲ့နိုင်ငံတိုင်းဝန်ကြီးဌာနကိုတင်ပြထောက်ပြပြီး TPS ကကောင်းတဲ့အစီအစဉ်ဘာကြောင့်ဖြစ်လဲဆိုတာနဲ့ဘာလို့ဆက်ပြီးထားတင်လဲဆိုတာကိုထောက်ပြသွားမှာပါ။ကမ္ဘာတစ်ဝှမ်းကတချို့ဒေတာတွေမှာ TPS ကိုအလွဲသုံးစားလုပ်တာတွေရှိလို့ TPS ကိုနိုင်ငံအားလုံးမှာရုပ်သိမ်းလိုက်မယ်ဆိုပြီးဆုံးဖြတ်တာလို့ထင်ပါတယ်။ဒါကမှန်ကန်တဲ့ချင်းကပ်မှုမဟုတ်ဘူးလို့ထင်ပါတယ်။
TPS ရထားတဲ့သူတွေအနေနဲ့ American ပြည်အောင်စုမှာတရားဝင်18လဇက်တိုက်နေထိုင်ခွင့်ရှိပြီးတော့တက်တန်းတိုးခွင့်နေရှိပါတယ်။ဒါမှလည်းသမ္မတ Trump က TPS ကိုရုပ်သိမ်းဖို့ရှိတယ်လို့2024တုန်းကပြောဆိုလိုက်ပြီးတဲ့နောက်2025ခုနှစ်နိုဝင်ဘာလမှာ TPS တကြောပြန်ပြီးတော့တက်တန်းတိုးရမယ်သူတွေရောအသစ်လျှောက်လို့သူတွေမှာပါစိုးရိမ်မှုတွေတိုးလာနေတာပါဒါပေမဲ့ TPS အပြင် American ပြည်အောင်စုမှာတရားဝင်နေထိုင်နိုင်တဲ့တခြားနည်းလမ်းတွေရှိသေးတာကြောင့်အစိုးရမလွန်ကြဖို့လူဝင်မှုကြီးကြပ်ရေးနဲ့အခြေချနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့USIRD ကိုတီထောင်သူကိုရဲရင်မြင့်မောကရှင်းပြပါသည်
အဲ့လိုမျိုးကိုကကျောင်းသားဗီဇာနဲ့ရောက်လာရင် F1 လည်းရှိနေကျောင်းသားဆက်တက်နေဒါဆိုလို့ရှင် F1 ဆက်ထိန်းတာပေါ့ TPS status ကိုရုပ်သိမ်းခံရတယ်ဆိုရင်တော့မကိုမ F1 status ရှိနေရဆိုလို့ရှင်မြန်မာနိုင်ငံပြန်ပြီးတော့ deportation လောက်ခံရမှာပြင်းနေတဲ့ဘေးခံမှာမဟုတ်ပါဘူးအဲ့လိုမျိုးပဲ H1B နဲ့အလုပ်ဗီဇာနဲ့လုပ်နေတဲ့လူတွေလည်း H1B ဆက်ပြီးတော့ထိန်းကြမယ်အလုပ်ဆက်လုပ်ကြမယ်ပြီးတော့နောက်ဆုံးပေါ့နော်ကျောင်းလဲဒီအခြေအနေတစ်ခုခုကြောင့်မတက်နိုင်ဘူးအလောဗီဇာလည်းကိုမရနိုင်သေးဘူးဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုဆိုတာလူအခွင့်အရေးနဲ့လူသားချင်းစာနာမှုကိုအရင်တန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက် humanitarian ground ရနိုင်ငံခေါ်လုံးတို့ဖွင့်ပြထားတာရှိတယ်။ အနေငယ်ခေါလုံးမှာရှောက်လိုက်ပြီဆိုလို့ရှင်ကိုယ့်ရဲ့ case ကို decision မချင်းပေါ့ American ပြောင်းစီတယ်မှာနေထိုင်မှုရပါပြီအဲ့အနည်းဆုံးတော့နိုင်ငံခေါလုံးမှာရှောက်ထားပြီးတော့ status တခုခုဒီမှာ lawful presence ဆိုတဲ့တရားဝင်နေထိုင်မှုတခုခုကိုင်ထားဖို့တော့ပြင်ဆင်ထားတင်ပါတယ
်ကိုယ့်ရဲ့အမိနိုင်ငံမှာမလုံခြုံလို့ကိုယ့်ရဲ့နေရပ်ကိုမပြတ်နိုင်သေးတဲ့အတွက် American ပြောင်းစုမှာယာယီနေထိုင်ခွင့်အဖြစ် TPS ကိုခွင့်ပြုပေးထားတာပါTBS ခွင့်ပြုချက်ကိုသမရရဲ့အမိန့်နဲ့ချမှတ်တာပယ်ဖျက်တာလုပ်နိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကလည်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့အကြောင်းကိုရဲရဲမြင့်မို့ကရှင်းပြပါသည
်သမရတိုင်းကသူတို့ inauguration day မှာ executive order ဆိုပြီးတော့သမရအမိန့်နဲ့လွှတ်တော်ကိုဖျက်ဆီးရမလို့ပဲနဲ့ဥပဒေပြုတာမျိုးတွေရှိတတ်ပါတယ်ဒါသမရတိုင်းလောက်ကြတာပေါ့ဒီထက်မှမှဂရုစိုက်ရမှာတစ်ခုပါအခု election cycle ဒီရွေးကောက်ပွဲကာလမှာ focus ဖြစ်နေတဲ့ immigration ရယ် inflation ရယ် employment ရယ်ဒီလူဝင်မှုကြီးကြပ်ရေးဒီငွေကြေးဖောင်းပွားမှုရယ်ဒီအလုပ်ကံရရှိမှုပေါ့အဲ့ထဲမှာ immigration ဆိုတဲ့လူဝင်မှုကြီးကြပ်ရေးကအရေးကြီးတဲ့အပိုင်းတစ်ခုမှာရောက်နေတဲ့အတွက်ကိုပထမဆုံးနေ့မှာတင် immigration နဲ့ပတ်သက်တဲ့ executive order ရယ်ထုတ်မယ်ဆိုပြီးကျွန်တော်တို့အနေနဲ့တုံ့တက်ရတာမျိုးရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့မြန်မာပြည်အများစုကတော့20နှစ်မတိုင်ခင်မှာပြင်ဆင်တဲ့ဟာတွေပြင်ဆင်ပြီးတော့ရှောက်တဲ့ဟာတွေရှောက်ဒီ F1 ဆက်ပြီးတော့ထိမှလား H1B တွမ်းပါလားကြောင်းသားလားအလုပ်လားနောက်ဆုံးနိုင်ငံရေးခေါလုံးလျှောက်ပါလားဆိုတော့အမြန်ဆုံးပြင်ဆင်ပြီးတော့လှုပ်ဆောင်ထားဖို့ကျွန်တော်ဒီကနေပြီးတော့ study page ပါတယ
် TPS ရုပ်သိမ်းမဲ့အပေါ်မှာစိုးရိမ်နေကြတဲ့မြန်မာတွေအနေနဲ့တခြားနေထိုင်ခွင့်နည်းလမ်းတွေလျှောက်ထားတဲ့တစ်ချိန်တည်းမှာပဲမိမိတို့နေထိုင်ရာ American ပြည်အောင်စုတွေကပြည်내အသီးသီးကကိုယ်စားလှယ်တွေစီကိုစာရေးဆက်သွယ်ပြီးတော့ TPS ရဲ့အထောက်အကူဖြစ်တဲ့ပုံနဲ့ဒါကိုမရုပ်သိမ်းရေးတိုက်တွန်းစော်ဩကြဖို့ဘာမာကော့ကက်စ်အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ်ဘီလ်ဟိုက်ဇင်ဂါကတိုက်တွန်းထားပါတယ
် to say what will or will not happen
specifically ဖြစ်ဘူးဆိုတာကပြောရခက်ပါတယ်အစည်းအဝေးအတိအကျကိုသေစိတ်ချပြထားတာမရှိသေးပါဘူးထရမ့်ဆိုရကဇန်နဝါရီ20ရက်နေ့မှာတက်လာပါတယ်ဒီမတိုင်ခင် VOA ပြည်သက်တွေနဲ့နှားစင်သူတွေကြိုတင်လုံနိုင်တာရှိပါတယ်ကိုနေထိုင်တဲ့အမေရိကန်ပြောင်စုကပြည်내အသီးသီးဆိုင်ရာအထက်နဲ့အောက်လွှတ်တော်အမတ်တွေကိုဆက်သွယ်ပါဒီလိုလုပ်တဲ့ကဘာမာကော့ကက်စ်တို့လည်းအထောက်အကူဖြစ်မှာပါမြန်မာပြည်သူတွေအကြောင်းပြောပြရတာပိုအဆင်ပြေစေမှာဖြစ်ပြီးလွှတ်တော်တွင်လုံရက်တွေကမြန်မာပြည်သူတွေပေါ်ကြိုးတက်ရောက်နိုင်မှုတွေကိုတည်ထားပြီးသူရောမသိသေးသူတွေပါအကျိုးရှိတဲ့ဆွေးနွေးမှုဖြစ်လာစေမှာပါဒါကြောင့် VOA ပြည်သက်တွေကိုတောင်းဆိုချင်တာကမြန်မာပြည်သူတွေရဲ့တောင်းဆိုမှုတွေကိုကြားစီဖို့တေချာဆက်သွယ်စကားပြောဆိုစေချင်ပါတယ
်မြန်မာနိုင်ငံကနေကျောင်းသားဗီဇာနဲ့အမေရိကန်ပြည်အောင်စုကိုရောက်လာခဲ့ပြီးတော့2021ခုနှစ်မြန်မာနိုင်ငံမှာဆရာနာသိမ့်မှုဖြစ်ပြီးတဲ့နောက်အမေရိကန်ပြည်အောင်စုမှာယာယီနေထိုင်ခွင့် TPS နဲ့တောက်လျှောက်နေလာတဲ့ရှီနေတီတီဟန်ကတော့တစ်ချိန်ချိန်မှာမြန်မာနိုင်ငံကိုပြန်ကျင်သေးတဲ့စိတ်ကြောင့်မြန်မာနိုင်ငံသားအဖြစ်ကနေလက်လွတ်လိုက်ရမယ့်အဖြစ်ကိုဝင်လေးနေတယ်ဆိုပြီးပြောပြပါသည
်ဆိုတော့ကျွန်မဆိုရင်လည်းမြန်မာနိုင်ငံမှာ legal အရှိန်အနေနဲ့လုပ်ခဲ့တဲ့ဒီနိုင်ငံကိုပြန်လာတော့တင်ထွက်လာရဲ့အဲဒီနောက်မှာမြန်မာပြည်ပြန်ဖို့မလုံခြုံတဲ့အခြေအနေမျိုးမျိုးရှိရတဲ့ကြောင့်မလို့ TPS နဲ့ဆက်ပြီးတော့နေပေါ့နော်တော့ဒီမှာနေနဲ့လေ TPS နဲ့နေနဲ့မြန်မာအရေးကိုပို့ပြီးတော့သူလုံလုံချုံချုံနဲ့ဒါထိထိရောက်ရောက်ပါဝင်နိုင်ခဲ့တဲ့ဟိုအကြောင်းလေးလည်းရှိရပါတယ်နော်ဆိုတော့အဲ့တော့ကိုတက်တဲ့ပညာနဲ့မြန်မာအရေးကိစ္စတွေမှာအသေးဝအသုံးချနိုင်တဲ့အခွင့်အရေးရတယ်နော် TPS နဲ့နေထိုင်နေရဆိုတာကလည်းအဲ့ဒီပုံမှာဆိုတော့အကဲ USD အစိုးရအသက်ကဒီ TPS ကိုဆက်ပြီးတက်တန်းတိုးဝေးဖို့ကမတိချဘူးဆိုရင်ဒီဟိုကျမတို့လိုမျိုးဒီ TPS နဲ့နေနေတဲ့သူတွေမှာကိုယ်တိုင်မှပြန်လို့မရတဲ့အခြေအနေနဲ့ဆိုတော့လေဒီနိုင်ငံရေးခေါလုံခွင့်လျှောက်ထားဖို့ပဲရွေးချယ်စရာကြံတော့တာမျိုးအခြေအနေမျိုးတွေလည်းဖြစ်လာနိုင်တယ်နော်ဆိုတော့အဲ့ဒီအခါကျရင်ဒါရွေးချယ်စရာမရှိရွေးချယ်ခွင့်မရှိတာနေပဲဒီ citizenship ပါပြောင်းရတဲ့အနေအထားမျိုးတွေလည်းဖြစ်လာနိုင်တယ်ပြီးကိုမြန်မာနိုင်ငံကလည်းဒါ dual citizenship ပေးထားတာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဒါမြန်မာနိုင်ငံအနေနဲ့ဆိုလည်းကိုယ်နိုင်ငံသားတွေပြီးရင်နောက်ပြီးအတတ်ပညာရှင်တွေအသိပညာရှင်တွေပေါ့နော်ဆုံးရှုံးရတာမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့ကျွန်မဆိုလည်းမြန်မာနိုင်ငံမှာရှိနေလုံချင်သေးတယ် transition ကာလမှာကိုယ့်ရဲ့ဒါပညာကိုအသုံးချပြီးပါဝင်ခြင်းသေးရပါတော့။ဒါတွေတော့မြန်မာ citizenship ကိုလက်လွတ်လို့လက်မလွတ်ချင်ဘူးလေနော်။ဆိုတော့အဲ့တော့ဒီအခြေအနေမှာဒီလိုမျိုးအစိုးရမှုရမျိုးမျိုးရှိပါတယ်။ဆိုတော့ဒီအားလုံးကတော့ဒီနိုင်ငံမှာယာယီခေါလုံရင်းတဲ့အချိန်တိုင်းဒီကိုပြောင်းခြင်းနဲ့သုံးပြီးပဲလေနော်။ဟု
တ်။သမရဂျိုးဘိုင်နဲ့အစိုးရမစင်းခင်မှာ TPS တက်တန်းတိုးနိုင်တဲ့အချိန်ကာလကိုတိုးမြှင့်ပေးသွားဖို့မြမအရေးထောက်ခံလှုံ့ဆော်နေတဲ့ Burma Advocacy Group ကသမ္မတဂျိုးဘိုင်ဒန်စီကိုလိမ့်မူပြီးအိတ်ဖွင့်ပေးစာတစ်စောင်ကိုဇန်နဝါရီ17ရက်နေ့တုန်းကရေးသားပေးပို့ခဲ့ပါတယ်။ဒီစာကို TPS တက်တန်းတူရေးထောက်ခံတဲ့မြမပြည်သူတွေက petition အဖြစ်လက်မှတ်ရေးထိုးထားသလို Chin Baptist Church, Kitchen Baptist Church, Campaign for a New Myanmar စတဲ့မြန်မာရေးလှုပ်ဆောင်နေကြတဲ့အရက်ဖက်အဖွဲ့အစည်းအခု30လောက်ကပါဝင်ပြီးတော့လက်မှတ်ရေးထိုးတောင်းဆိုထားခဲ့ကြတာပါ။ဒါပေမဲ့လေဂျိုးဘိုင်ဒန်က TPS နဲ့ပတ်သက်ပြီးတော့သူသမရယာဒူးကနေမစင်းခင်ထတ်တိုးလှုပ်ဆောင်တာမျိုးမရှိဘဲနဲ့45ရာမြောက်အမေရိကန်သမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်က48ရာမြောက်အမေရိကန်သမ္မတအဖြစ်2025ဇန်နဝါရီလ20ရက်နေ့မှာကျင်းသစ်စာကျင်းပပြီးတော့ယာဒူးလက်ခံရယူလိုက်ပါလိမ့်။သမ္မတထရမ့်ကအမေရိကန်ဦးစားပေးမူဝါဒကိုလက်ကင်ဆွဲထားလေရှိတဲ့သူဖြစ်ပြီးတော့မဲကယ်ပြောင်စုမှာတရားမဝင်အခြေချနေထိုင်လူတွေအပါအဝင်ပြည်ပကနေရွှေပြောင်းနေထိုင်လူတွေပေါ်မှာလူဝင်မှုကြီးကြပ်ရေးပိုင်းမှာသဘောထားတင်းမာတဲ့သူလည်းဖြစ်ပါလိမ့်။သူသမရအဖြစ်ယာရုယူပြီးတော့ချက်ချင်းဆိုသလိုပဲသမရအမိတ်ဒါဇနဲချီကိုလက်မှတ်ရေးထိုးချမှတ်လိုက်ပါတယ်။အဲ့ဒီထဲမှာအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာစီကဲပြောင်းလဲမှုတွေလည်းတချို့ပါဝင်တာဖြစ်ပါတယ်။ပြည်ပကလည်းမဲခင်ပြောင်းစုတဲ့ကိုရွှေပြောင်းအခြေချနေထိုင်မဲ့ဒုက္ခသည်နေရာချထားရေး USRAP အစီအစဉ်ကိုပြန်စီစဉ်ဖို့အတွက်ဆိုင်းငံ့လိုက်တယ်ဆိုပြီးတော့လေသူကသမရအမိတ်ထုတ်ပြန်တဲ့ထဲမှာထည့်သွင်းထားပါတယ်။အဲ့ဒီနောက်မြန်မာနိုင်ငံကသူတွေအပါအဝင်မိခင်ပြောင်စုတဲ့ကိုဒုက္ခတဲ့အဖြစ်နဲ့လာဖို့လာနေချီလျှောက်ထားပြီးတော့စောင့်ဆိုင်းနေကြတဲ့သူတွေလေးရလက်မှတ်ပါဖြတ်သိမ်းလိုက်ရတဲ့အထိအခက်ခဲတွေကြုံတွေ့ကြရလေဖြစ်ပါတယ်ရှင
်။အမေရိကန်မှာအကာအကွယ်ပေးယာယီနေထိုင်ခွင့် TPS ရုပ်သိမ်းနိုင်ခြင်းကိုမအီတန်စင်ပြပြပေးခဲ့တာပါ။အခုတော့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာတရုတ်နဲ့မိစဉ်ကြီးကတဲ့မြန်မာနိုင်ငံရေးကိုပြန်ထုတ်နှက်လိုက်ပါတယ်။မြန်မာဆီယနာရှင်စနစ်ကိုအမြင့်ပြည့်အောင်လုပ်နေတဲ့လှုပ်ရှားမှုမှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရမှာဖြစ်ပေမဲ့ကိုယ်ရင်မှန်းချက်ကိုအထိခိုက်ခံလို့မရဘူးလို့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်။ဥတ္တမောင်တန်းကအရင်မင်းမြန်းပြောပြခဲ့တာကိုပြန်လည်ထုတ်လွှင့်လိုက်ပါရခင်ဗျာ။
ပြည်ထောင်စုနဲ့ပါတီကဥဆောင်မှုအခမ်းအနားတော့ကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စုံကိုမင်းကြီးမှာအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ
။ခင်ဗျားလည်းမြင်မယ်နော်။ကဲဗမာပြည်မှာဟုတ်လား။1962ခုနှစ်တည်းကဒီစစ်အား58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွင်းမှာကျမတို့ဗမာပြည်ကဘလောက်တယံဇာတတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့်တရုတ်ကခင်ဗျာအနည်း20 30အတွင်းမှာတန်းပေါင်း400ကျော် 500 ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ဗျာသူအခုဆင်းရဲမှုပပျောက်ရေးကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကမဆာလောင်စရာဟုတ်ပေါ့ဗျာ
ဟု
တ်အဲပါလေတခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဥတ္တရာနော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်ဘောကအိမ်ရှိရမယ်ပေါ့ဗျာ
နော
်ခေါင်းပေါ်မှာအမိုးရှိရမယ်ကျောင်းသားတွေကစာသင်ခွင့်ရှိရမယ်ကျောင်းသားအရွယ်မှာစာသင်ခွင့်ရှိရမယ်မမမချာဖြင့်ကျမ်းမာရေးစိတ်ကူးခွင့်ရှိရမယ်ဘသူကဒီတရုတ်ကွန်မြူနတီပါတီကိုအနည်းပြုနိုင်တော့ဘယ်လိုခေါ်မလဲရှင်ပြိုင်နိုင်တော့သူကအစတည်းကလည်းရှင်ပြိုင်ခွင့်တော့မပေးပါဘူးအစတည်းကပြောထားပြီးသား
ဒါမှဒီကွန်မြူနတီပါတီနဲ့စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အဲဒါဟိုကျွန်တော်တို့နိုင်ရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အာနာသိပ်ပြီးကစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။ဩဒါကဒီလိုဗျ။အဲခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲ။တက်သမ ्या အစိုးရကိုသူအတိမတ်ပြမှာပဲ။ဒါကသူ့ပြည်တွင်ရေသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေ။အဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူး။သို့တော်လဲသူကအခုဟာတော့ de facto government ပေါ့နော်။အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့။အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာ။အခုခင်ဗျားစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကံကိုလည်းပြောတယ်တရုတ်ကစစ်ကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျားနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ်
နော
်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲ အဲ့တော့စစ်တပ်ကတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေ။ကျန်တဲ့လူတွေလည်းဖိအားပေးတာပဲ။တရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာပဲ။အဲ့ဒီအတွက်သူကအားလုံးကိုကြုံတွင်းနေတာပေါ့ဗျာ။
ဟုတ်ကဲ့
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူးတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်နော
်ဟုတ်ကဲ့အဲ့ဒါဆက်ဆက်ပြီးတော့ပေါ့နော်အနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံကနေပြုတ်ကွဲသွားမလားဒါမို့ရင်အစိပ်ပိုင်းအမျိုးမျိုးဖြစ်နေမလားလို့စိုးရင်ပူပန်ကြတာတွေလည်းရှိတယ်နော်အဲ့ဒီလိုဆိုရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကเนาะဥမာအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေအထိအုပ်ချုပ်မှုကောင်စီတွေအထိအမျိုးမျိုးပေါ်လာတယ်ပေါ့เนาะဆိုတဲ့ခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလို့ဘူးပထဝီဒေသသဘောရเนาะဒေသန္တရဆိုင်ရာအမျိုးမျိုးဖြစ်နေတာတွေဟာတရုတ်အတွက်စိုးရိမ်စရာများဖြစ်ပေါ်နိုင်တာ
ပါ။တရုတ်ကတော့ကျမကြည့်တယ်သူကလေဟိုဘာမှသိစိတ်ကြရမရှိဘူးပြတ်လား။ဘာဖြစ်လို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
။ဟာ
ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွားသူဟိုနည်းပြအောင်ရအောင်ကင်နိုင်မှာပဲကျမကြည့်တာ။နောက်တစ်ခုကခင်ဗျားပြောတဲ့ဗမာပြည်ရေအစိတ်စိတ်အမှောင်မှာကွဲသွားမလားဆိုတဲ့ဟာကျမအဲ့ဒါလက်မခံဘူးပေါ့တောင်းတာ။ဗမာပြည်ကြီးอ่ะเนาะတပြည်လုံးတစုတဝေးတွေ unified ဖြစ်မနေတာကြားကြလာပြီ
င
ါကျမတို့ဗမာပြည်ကြီးอ่ะเนาะစီးလုံးညီညွတ်ရေးပြိုကွဲနေကြပြီပြဒီစစ်တပ်ကြောင့်င
ါအ
ဲ့တော့တစ်တစ်ပို့ထူးပြီးကွဲစရာမရှိ
ဘူးเนาะတရုတ်နေနေတော့ဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
းမယူဆဘူ
းဟုတ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေအထားပေါ့နော်အဲ့ဒီအနေအထားတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတယောက်မှရှိတယ်လို့ဆရာမထင်တာလား
ဥမာအဖြစ်ပြောပြီးပြီ
ဥမာအဖြစ်
ည
မာအခုဒီအမေရိကန်ရေတပ်ကထိုင်ဝမ်ရေတဲ့ကြားထဲကိုတော်တော်ကဖြတ်ဝင်သွားတယ်တရုတ်နဲ့ပဋိပက္ခဖြစ်တယ်နော်အမေရိကန်တိုက်လေရင်ကိုနောက်ကိုတရုတ်ကနေကတ်လိုက်တဲ့အဖြစ်အပျက်တွေလည်းဖြစ်ခဲ့တယ်။မကြသေးခင်ကဆိုရင်ထိုင်ဝမ်ရေးတဲ့ဂျာနယ်ပတ်သက်ပြီးဒုံးကြီးစမ်းသပ်တာတွေရှိလာတယ်။ဒီပြိုင်ထဲမှာပဲနော်မြန်မာနိုင်ငံမှာခုနပြောတဲ့အနောက်နိုင်ငံကတချို့သုံးသက်သူတွေသုံးသက်ကြတယ်လို့အမျိုးမျိုးကွဲပြားလာတာကအမေရိကန်ဝင်ရောက်လာနိုင်တဲ့ဩဇာဒါမှမဟုတ်ရုရှားဝင်ရောက်လာနိုင်တဲ့ဩဇာတရားမှုများရှိလာမလားဒါဟာသူ့ရဲ့လုံခြုံရေးကိုချိတ်ချောက်မလားမလားဆိုတဲ့စိုးရိမ်ပူပန်မှုမျိုးဖြစ်နိုင်တယ်လား။
အဲ့တော့ရှိနိုင်တယ်လေခမဝိုင်းကြီးပြောတဲ့ထဲမှာရှင်းနေတာပဲเนาะအဲဟိုတခြားနိုင်ငံကဗမာပြည်အရေးကိုဝင်ရောက်ဆွဲဖက်တာကိုသူတို့သဘောမတူဘူးဆိုတာသူတို့ပြောတာပြီးပြီပဲအဲ့တော့ဒီဗမာပြည်တဲကိုအထူးသဖြင့်အနောက်တိုင်းကအမေရိကန်တို့ဘာတို့ကဝင်လာမှသူတို့ကြောက်တယ်ဆိုတာအမှန်ပဲဘာဖြစ်လို့လဲဆိုတော့ဒါသူတို့နောက်ကျောဖြစ်တာပေါ့เนาะသူတို့နောက်ကျောမှာဒါအမေရိကန်ကပစုံတရားဝင်လာမှတော့သူကြောက်တာမှန်တယ်ရုရှားဝင်လာတာတော့မကြောက်ဘူးရုရှားကလည်းသူ့ဒုက္ခနဲ့သူမဝင်နိုင်ပါဘူးနောက်တကယ်လို့ဝင်လာနိုင်အောင်တော့ရုရှားကတရုတ်ကိုဖက်ထားတာလေဒါကြောင့်မို့သူကရုရှားဝင်လာတာသူဒီလောက်ကြောက်မှာမဟုတ်ဘူးเนาะအဲကြောက်တာကအမေရိကန်ပဲအဲ့တော့အမေရိကန်အနေနဲ့အဲဝင်လာမှာကိုပဲသူစိုးရိမ်ပုံရတယ်အခုလဲခင်ဗျ Quad ကထုတ်လိုက်တဲ့ဟိုခုနဲ့မှာဗမာပြည်အကြောင်းလည်းပါလာတာပဲ
ဟုတ်တယ်
နော်အဲအဲ့တော့ဗမာပြည်အကြောင်းလဲအဲနည်းနည်းပါးပါးပါလာတာပဲလေအဲ့တော့ဒါကလဲအဲတရုတ်အတွက်စိုးရိမ်ပူပူပန်စရာတော့ဖြစ်တာပေါ့ဒါမဲ့အမေရိကန်ရဲ့အခုလက်ရှိအနေအထားအရပေါ့နော်လက်ရှိအနေအထားအရအဲအမေရိကန်သူ့ဒုက္ခတွေနဲ့သူပြည်နေတဲ့အချိန်မှာတရုတ်ကတကြောင်မလို့ဗမာပြည်အရေးကိုညံ့ညံ့ထက်ထက်လုပ်နေတာဗျအမေရိကန်ကသူ့ဟာနဲ့သူ့အပူနဲ့သူလုံးလာချလဲလိုက်နေဟဟ ला အခုခင်ဗျာကုလသမဂ္ဂအစည်းအဝေးမှာဂျင်နာတာယာဟူကိစ္စအစ္စရေးနဲ့ဟိုဟက်စ်ဘိုလာကိစ္စအဲ့ဒါတွေနဲ့ရောက်ရခတ်နေတဲ့အချိန်မှာတရုတ်ကဗမာပြည်အရေးကိုညံ့ညံ့ထက်ထက်เนาะအမေရိကန်ကဝင်ပြီးတော့အဲဟိုနေမပြုတ်နိုင်တဲ့အချိန်ပေါ့เนาะဝင်ပြီးမပြောနိုင်မပြုတ်နိုင်ပြီးတဲ့အချိန်မှာတရုတ်ကမမြန်ဆန်ဆန်ဖြစ်ရေးအတွက်စ조사နေပုံရတယ
်ဆိုတော့အခုဆရာမပြောခဲ့တာတွေအပေါ်မှာအခြေခံပြီးတော့ပေါ့နော် မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲမျှော်လင့်လို့ရမလဲ
။ဟိုကျမကြည့်တာလေ။တရုတ်လည်းမဟုတ်ဘူး။ဘယ်သူမှမျှော်လင့်လို့မရ။တရုတ်ကလည်းတရုတ်ရဲ့ policy ပြီးအားလုံးကသူ့နိုင်ငံအကျိုးစီးပွားကို policy ပြ။ဟု
တ်။အ
ဲ့တော့ကျမတို့ကဟိုတော့
တကယ်လက်တွေ့နိုင်ငံရေးမှာကအကျိုးစီးပွားနဲ့ခုနဆရာမပြောသွားတယ်ဖဲချက်တွေကိုဘယ်လောက်ထိကိုက်ထားနိုင်လဲဆိုတော့ real power ပေါ့။ No power အရင်ကတည်းကတကယ်နိုင်ငံရေးမှာအဆုတ်ဖြတ်ပေးတာဟုတ်။
ဟုတ်တယ်။ခင်ဗျားအခုကြည့်လေခင်ဗျားMNDA ကထုတ်တဲ့ဟိုနေကြေညာချက်ကလေးမှာပဲကြည်เนาะတရုတ်အကြိုက်လဲပြောရတယ်လက်ဦးမှုလေးလဲသူကကင်ထားရတယ်သူတို့တိမ့်တက်တိုက်ပြီးသားသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးเนาะ MNDA ကထုတ်ပြန်တာဟိုတလုံးကကိုငကြုတ်ထွန်းမြတ်နိုင်ရဲ့အင်တာဗျူးတစ်ခုเนาะခင်ဗျားတို့လည်းတွေ့လားမသိဘူး ARR ကကိုအောင်ဇော်နဲ့လုပ်တဲ့အဲကိုအောင်ဇော်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောသွားတာတလူပြတရုတ်ကpolicy တွေကိုကျွန်တော်တို့သဟဇာတမဖြစ်တော့ဘာတရုတ်ရဲ့ policy နဲ့ပြိပခမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲကြာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအကျိုးစီးပွားလူမျိုးနှစ်မျိုးရဲ့အကျိုးစီးပွားဆိုတာဘယ်လို့မှထပ်တူမကြနိုင်ဘူးကြာအဲ့တော့ဟိုဟိုဘယ်လိုခေါ်မလဲတရုတ်ကိုလည်းကျမတို့ကတိတ်မျက်နှာပြောင်းအောင်လုပ်လို့မရဘူးအဲ့တော့ကျမတို့ကိုယ့်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ့်အကျိုးစီးပွားတက်ကတော့မမရက်ပြီးတော့နီးပရိရဲ့ရတော့ဟုတ်လားအခု MND တို့ AA တို့လုတ်တယ်လို့ပေါ့ဗျာနည်းနည်းပြုတ်ပြုတ်ပြောင်းပြောင်းဖန်ပြီးပါမယ်ထင်တယ်ကိုတိုင်းပြည်ကကြာဆုံးမတက်ဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေ့ရေးအတွက်တင့်တော်စားတော့ဆက်ဆံရမှာပေါ့ကောင်းကောင်းမောင်းမောင်းသို့တော်လည်းကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အာဏာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲတော့အထီးကိုက်မခံနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ကျမအများကြီးကျေးဇူးတင်ပါတယ်ဟုတ်ဆမ
်ရပါတယ်ရပါဟုတ်ကဲ့
ဟုတ်ကဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့ညီမရေးသုံးသပ်သူဒေါက်တာလက်ကျော်စောဖြစ်ပါတယ်ကျွန်တော်တမောင်ပန
်းမိစဉ်ကြီးကတဲ့မြမနိုင်ငံရေးတရုတ်မိစဉ်ကြီးကတဲ့မြန်မာနိုင်ငံရဲ့ဥတ္တမောက်တန်းဒေါက်တာလှကျော်စောနဲ့အမေမြန်ပြောပြခဲ့တာပါမကြာခင်နောက်စနေပတ်စဉ်ခဏတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီဝါဥရိယာဒီနဲ့သတင်းတွေတက်ကသုတအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်းကနေ Farvilla တရဲ့စနေညပိုင်းရေဒီယိုအစီအစဉ်တွေကိုည7:00နာရီအထိရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပွားဥဒိယာဒီနဲ့သတင်းတွေတက်ကသုတအစီအစဉ်တွေမလာခင်အခုအာရှနိုင်ငံရေးပထမပါတရုတ်နဲ့အိန္ဒိယနောက်ထိုင်းဆက်ဆံရေးအိန္ဒိယနဲ့အင်ဒိုနီးရှားပူးပေါင်းဆောင်ရည်တွေကိုပြောထားပါတယ်တရုတ်နဲ့အိန္ဒိယကြားရပ်ဆိုင်းထားတဲ့တိုက်ရိုက်လေကြောင်းလိုင်းတွေပြန်ဖွင့်ပြီးနှွေးထွေးတဲ့ဆက်ဆံရေးရှိဖို့ဆွေးနွေးခဲ့ကြပါတယ်။နောက်အွန်လိုင်းငွေလိမ်ဂိုင်းကိစ္စတွေပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ထိုင်းဝန်ကြီးချုပ်တရုတ်ကိုသွားဖို့ရှိပါတယ်။အင်ဒိုနီးရှားနဲ့အိန္ဒိယကတော့ကာကွယ်ရေးပါဝင်ပူးပေါင်းဆောင်ရွက်တိုးမြှင့်လိုက်ပါတယ်။ကိုစောမှုကျော်ပြပြပေးပါအောင်ခင်ဗျာ။
တရုတ်နဲ့အိန္ဒိယအကြားတည်ငြိမ်ပြီးကောင်းမွန်တဲ့ဆက်ဆံရေးတွေပြန်လည်တည်ဆောက်ဖို့တရုတ်ပြည်ပေကျင်းကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဗစ်ခန်မစ်ရီနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဇန်နဝါရီလ28ရက်နေ့ကတွေ့ဆုံပြီးမူအရသဘောတူညီခဲ့ကြပါတယ်။ဗစ်ခရမ်မစ်ရီရဲ့တရုတ်ခရီးစဉ်ဟာတရုတ်နဲ့အိန္ဒိယအကြားနယ်စပ်အငင်းပွားမှုကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေကိုတိလက်ရောက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့2020ခုနှစ်နောက်ပိုင်းအိန္ဒိယရဲ့အဆင့်မြင့်ဆုံးကိုယ်စားလှယ်တရုတ်ပြည်ကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံဆက်ဆံရေးတွေတိုးတက်လာအောင်လုပ်ဖို့သဘောတူညီချက်ရမယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောပါတယ်
။是我们在龙年接待的最后一批客人。
တင်းရဲ့ခီးစဉ်ကိုကျိုးစိုးပါရယ်အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်ပါစေလို့ဆန္ဒပြုပါရယ်။တင်းရဲ့ခီးစဉ်အတွင်းနိုင်ငံသဘောတူညီချက်တွေရရှိဖို့နဲ့နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်အင်အားသစ်တွေထောက်လောင်းနိုင်ဖို့ဆန္ဒပြုပါရယ်
။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဗစ်ခရမ်မစ်ရီကလည်းနိုင်ငံဆက်ဆံရေးတည်ငြိမ်အောင်လုပ်မယ်လို့ပြန်လည်ပြောဆိုခဲ့ပါတယ်
။ On our way to stabilizing the relationship
I cannot overemphasize the importance of communication.
ကျွန်တော်တို့အနေနဲ့နိုင်ငံဆက်ဆံရေးတွေတည်ငြိမ်လာဖို့ကြိုးပမ်းနေပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့နိုင်ငံခြားဆက်သွယ်ရေးဖြစ်ပါတယ
်။တရုတ်နဲ့အိန္ဒိယကြားနယ်စပ်အငင်းပွားမှုကြောင့်2020ခုနှစ်ကနှစ်ဖက်တပ်တွေကိုထိလက်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့အိန္ဒိယဘက်က20သေဆုံးပြီးတရုတ်ဘက်က4ဦးသေဆုံးခဲ့ပါတယ်။2020ခုနှစ်အတွင်းတိုက်ခိုက်မှု2ကြိမ်ထပ်ဖြစ်ခဲ့ပါတယ်။အဲ့ဒီနောက်နှစ်နိုင်ငံဆက်ဆံရေးတွေတင်းမာခဲ့ပြီးကိုဗစ်ကာယောဂါစတင်ချိန်2020ခုနှစ်အစောပိုင်းကတည်းကစပြီးနှစ်နိုင်ငံအကြားဓာတ်ရိုက်လေကြောင်းပြန်တမ်းမှုတွေရပ်ဆိုင်းထားခဲ့ပါတယ်။အခုအခါနှစ်နိုင်ငံအကြားဓာတ်ရိုက်လေကြောင်းပြန်တမ်းမှုတွေကိုပြန်လည်စတင်ဖို့မူအရသဘောတူညီခဲ့တယ်လို့အိန္ဒိယဘက်ကအခုတွေ့ဆုံပွဲအပြီးမှာထုတ်ပြန်ပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတွေပြန်လည်ရရှိလာအောင်တန်တမန်နီလာနဲ့ကြိုးပမ်းကြဖို့နှစ်ဖက်စလုံးကသဘောတူပါတယ်။အပြန်အလှန်တန်တရားတွေနဲ့ဆွဆွဲနေမဲ့အစားနားလည်မှုကူညီမှုပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပြောဆိုကြောင်းတရုတ်ဘက်ကလည်းထုတ်ပြန်ပါတယ်။အာရှတိုက်ကကမ္ဘာလူဦးရေအများဆုံးနဲ့ဤပညာနဲ့စီးပွားရေးဖွံ့ဖြိုးလာနေတဲ့တရုတ်နဲ့အိန္ဒိယဟာ BRICS BRICS ကစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်တွေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတရုတ်အိန္ဒိယဘရာဇီးရုရှားတို့ပါဝင်တဲ့DBRICS BRICS အနေနဲ့ဒေါ်လာနေရာမှာအခြားငွေကြေးကိုအစားထိုးမယ်ဆိုရင်အခွန်တရာရာခိုင်နှုန်းတိုးကောက်မယ်လို့ပြီးခဲ့တဲ့ January 29ရက်နေ့ကချင်းကြောက်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲထိုင်းဝန်ကြီးချုပ်ဖေထွန်ထန်ရှီနာဝတ်ဟာတရုတ်ပြည်ကို February 5ရက်နေ့မှာတွားရောက်မှာဖြစ်ပြီးတရုတ်သမ္မတရှီချင်းပင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံပြီးထိုင်းနယ်စပ်ကအွန်လိုင်းကြားဖြတ်ငွေလိမ်ဂိုင်းကိစ္စခရီးသွားလုပ်ငန်းကိစ္စနဲ့လေတုညဉ့်ညမ်းမှုဆိုင်ရာကိစ္စတွေဆွေးနွေးမယ်လို့ January 28ရက်နေ့ကဝန်ကြီးချုပ်ဖေထုံထန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အဓိကအားဖြင့်ထိုင်းမြန်မာနယ်စပ်အပါအဝင်ထိုင်းလာအိုကမ်ဘောဒီးယားနယ်စပ်တွေမှာတရုတ်ရာဇဝတ်ဂိုင်းတွေကလုပ်ကင်နေတဲ့အွန်လိုင်းငွေလိမ်ဂိုင်းကိစ္စတွေကိုတရုတ်သမ္မတရှီကျင်းပင်ကိုတင်ပြသွားမယ်လို့ဆိုပါတယ်။ဒီတရုတ်ငွေလိမ်ဂိုင်းတွေရန်ကြောင့်ထိုင်းနိုင်ငံအတွင်းလဲပတ်ဖို့မလုံခြုံဘူးလို့တရုတ်နိုင်ငံသားတွေအကြားကောလာဟာလတွေဖြစ်နေတဲ့အပေါ်ကူညီဖြည့်ရှင်းပေးနိုင်ရေးကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်။တရုတ်ဆောင်ဝမ်ရှင်အပါအဝင်တရုတ်နိုင်ငံသားတချို့မြန်မာနိုင်ငံဘက်ခြမ်းကအွန်လိုင်းငွေလိမ်ဂိုင်းတွေမှာအလုပ်လုပ်ဖို့ဖျားယောင်းခေါ်ဆောင်ခံရပြီးနောက်ပိုင်းကောလာဟာလတွေကြောင့်တရုတ်ခီးသွားတွေထိုင်းနိုင်ငံကိုလာရောက်မဲ့ခီးစဉ်အများအပြားပယ်ဖျက်ခဲ့ပါတယ်။ဒါကြောင့်ထိုင်းလေကြောင်းပို့ဆောင်ရေးအပါအဝင်ထိုင်းခီးသွားလုပ်ငန်းတွေကိုထိခိုက်ခဲ့ပါတယ်။2024ခုနှစ်အတွင်းထိုင်းနိုင်ငံကိုကဘာလဲခီးသွား35.5တန်းကျော်ဝင်ရောက်ခဲ့ရမှာတရုတ်နိုင်ငံသား6.8တန်းပါဝင်ခဲ့ပါတယ်။ထိုင်းအစိုးရကတရုတ်ခီးသွား8တန်းအထိခန့်မှန်းထားပေမဲ့ရော့ကျခဲ့ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားနဲ့အိန္ဒိယအကြားကာကွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်လိုက်ပါတယ်။အင်ဒိုနီးရှားသမ္မတအသစ်ပရာဗိုဂိုဆူဘီယန်တိုဟာအိန္ဒိယကို January 25ရက်နေ့ကတွားရောက်ခဲ့ပြီးကာကွယ်ရေးအပါအဝင်ကဏ္ဍအတော်များများမှာပူးပေါင်းဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသမ္မတပရာဗိုဂိုကိုလက်ခံတွေ့ဆုံခဲ့ပါတယ်
။ The defense manufacturing or supply chain မှာ
နိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးနဲ့ပို့ဆောင်ဖြန့်ချိရေးမှာအတူပူးပေါင်းလှုပ်ဆောင်မှုဆုံးဖြတ်ခဲ့ပါတယ်။ဒါပြင်ပင်လယ်ပြင်လုံခြုံရေးစိုက်ဘာလုံခြုံရေးအကြမ်းဖက်သမားတိုက်ဖျက်ရေးဆုံးရောက်ဝါဒတိုက်ဖျက်ရေးစတဲ့ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်နိုင်ဖို့လည်းဆွေးနွေးခဲ့ပါတယ
်။နိုင်ငံအကြားကျန်းမာရေးကာကွယ်ရေးဒစ်ဂျစ်တယ်နည်းပညာပင်လယ်ပြင်လုံခြုံရေးစားတဲ့ကိစ္စတွေအတွက်သဘောတူလက်မှတ်တွေရေးထိုးခဲ့ပါတယ်။အင်ဒိုနီးရှားဟာ2025ခုနှစ်နှစ်စံပိုင်းမှာပဲအိန္ဒိယတရုတ်တို့ပါဝင်တဲ့ BRICS BRICS အဖွဲ့ဝင်ဖြစ်လာတဲ့တခုတည်းသောအရှေ့တောင်အာရှနိုင်ငံဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။တရုတ်နဲ့အိန္ဒိယနောက်ထိုင်းဆက်ဆံရေးအိန္ဒိယနဲ့အင်ဒိုနီးရှားပူးပေါင်းဆောင်ရွက်ရေးကိုကိုစုံမှုကျော်ပြောပြခဲ့တာပါအခုတော့လေယာစီဝါအစီအစဉ်ပါကုကံဘယ်တရုတ်နယ်ဇက်ကိတ်ပြန်ဖွင့်ပေမဲ့ကုန်သွယ်မှုနေနေသေးတာဝဟုဈေးကျစဘာပိုးကျလို့တောင်သူဒုက္ခရောက်တာကိုပြောထားပါတယ်ကုကံဒေသကတရုတ်နယ်ဇက်ကိတ်တချို့ပြန်ဖွင့်ပေးလိုက်ပေမဲ့ကုန်သွယ်မှုကတော့နှဲပါနေသေးတယ်လို့ပြောပါတယ် အခုတရုတ်နှစ်တကူကာလအဝေရက်လို့တော့ဝါဥစေးကြာပြီးနောက်စဘာပိုးလဲကြာတာကြောင့်တောင်သူတွေညှိနေပါတယ်ဖာမာတိုင်းစ်မီဒီယာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျော်ရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမေစပယ်ကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျော်ရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြီးခဲ့တဲ့ရက်ပိုင်းကပြန်ဖွင့်ပေးလိုက်တဲ့ကိုကန့်ဒေတာကတရုတ်နယ်စပ်ဂိတ်တွေမှာကုန်သွယ်မှုလုပ်ငန်းတချို့ပြန်လည်စတင်နေပြီဆိုတဲ့သတင်းနဲ့စကြပါတယ်စစ်ကောင်စီနဲ့ကိုကန့်တပ်မတော် MMDA တို့အပြစ်ရသဘောတူညီမှုရရှိပြီးတဲ့နောက်ပြီးခဲ့တဲ့ January 20ရက်နေ့ကစလို့တရုတ်ဘက်ကကိုကန့်ဒေတာအတွင်းကချင်းရွှေရော်နယ်စပ်ဂိတ်လောက်ကင်မြို့နယ်အတွင်းကရန်လုံကျိုင်းနယ်စပ်ဂိတ်နဲ့မုံကိုနယ်စပ်ဂိတ်တွေကိုပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်ဒါအပြင်တရုတ်ရဲ့ဖိအားပေးမှုကြောင့်2024ခုနှစ်နိုဝင်ဘာလကစလို့ဟိုပန်ဖောင်ဆိုင်ဂိတ်ကနေကိုကန့်ဒေတာဘက်ကိုကုန်ပစ္စည်းတည်ယူခွင့်တားမြစ်ကန့်တတ်ချက်ကိုလည်းဝါတဖွဲ့ UWSA ကပြန်ဖွင့်ပေးလိုက်ပြီလို့ကုန်တယ်တွေကပြောပါရယ်နယ်စပ်ဂိတ်တွေပြန်ဖွင့်ပေးထားပေမဲ့ကုန်သွယ်မှုပြုလုပ်သူအနည်းငယ်သာရှိပြီးကုန်တယ်အများစုကတော့တိုက်ပွဲတွေထပ်ဖြစ်လာမှစိုးရိမ်တဲ့အတွက်အခြေအနေကိုစောင့်ကြည့်နေကြတယ်လို့မူဆယ်ဒေတာကန်ကုန်တယ်တို့ကဆိုပါရယ်2020ခုစစ်စင်ရေးကာလအတွင်းမြောက်ပိုင်းညီနောင်၃ဘွဲ့ကိုတိုက်ပွဲတွေရပ်တန့်ဖို့ဖိအားပေးတဲ့အနေနဲ့တရုတ်နိုင်ငံဘက်ကမူဆယ်အပါအဝင်ကိုကန့်ဒေတာအတွင်းကနေဆက်ဂိတ်တွေကနေ73စီဆေးဝါးစားတောက်ကုန်လျှက်စစ်ပစ္စည်းနဲ့အိမ်ဆောက်ပစ္စည်းတည်ယူခွင့်ကို2024ခုနှစ်ဩဂုတ်လကစားလို့ကန့်တက်ခဲ့တာဖြစ်ပါတယ်။ဝါဒေတာမှာရှိတဲ့နေဆက်ဂိတ်တွေကိုတော့2024ခုနှစ်အောက်တိုဘာလနောက်ဆုံးအပတ်ကစားလို့ပိတ်ပင်ခဲ့တာဖြစ်ပါတယ်။
ကုန်တယ်ရီဘက်ကအဝေးရလိုက်တာကြောင့်ဝါဥစီထွက်နေပါကြဆင်းသွားတယ်လို့တောင်သူတွေကပြောလာပါတယ်။2025နှစ်အစမှာဈေးကောင်းရရှိနေတဲ့ဝါဥကအခုရပိုင်းမှာတော့ကုန်တယ်တွေဘက်ကဝေယူမှုရနာထားလိုက်တာကြောင့်ဈေးထွက်လောက်ကျဆင်းသွားတယ်လို့တောင်သူတွေကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကဈေးဝယ်ထဲမှာဝါဥတပိတ်တာကို4000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ28ရက်နေ့မှာတော့တန်ကို2000ကနေ2500ကျပ်လောက်ထိဈေးကျဆင်းသွားတာဖြစ်ပါရယ်တရုတ်နဲ့တကူကလာဖြစ်တာကြောင့်တရုတ်ကုန်တယ်တွေဘက်ကလည်းအယောင်းဝယ်ရနာထားကြတဲ့အတွက်ပြည်တွင်းမှာလည်းဝါဥအဝေးရနာထားကြတာဖြစ်တယ်လို့ရန်ကုန်မြို့ကဝါဥကုန်တယ်တူကတုံ့တက်ပါရီမြန်မာနိုင်ငံမှာဝါဥကိုချင်းပြည်နယ်တောင်ပိုင်းမင်းသက်မတူပင်နဲ့ကမ်ပလက်ဒေတာတို့မှအများဆုံးစိုက်ပျိုးကြပြီးဝါဥအစုနဲ့အခြားကိုတော့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကိုတင်ပို့ရောင်းချနေတာပဲဖြစ်ပါရီ
အေအော်ဒီတိုင်းတွင်းကစဘာဆိုင်ခင်းတွေမှာရွှေခရုတွေကြားရောက်နေလို့တောင်သူတွေဒုက္ခရောက်နေပါတယ်။အေအော်ဒီတိုင်းတွင်းကနှွေစဘာဆိုင်ခင်းအားလုံးဒီဘက်မှာစဘာဖြတ်ဖို့ရွှေခရုတွေကြားရောက်နေတာကြောင့်ပိုးသက်ဆေးဖို့ကုန်ကျစရိတ်တွေမြင့်တက်လာပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတောင်သူတွေကပြောပါတယ်။အေအော်ဒီတိုင်းဒေသကြီးမှာပုံမှန်အားဖြင့်နှွေစဘာဆိုင်ရေကစက္ကွန့်2သိန်းလောက်သာရှိပေမဲ့အခုနှစ်မှာဆိုင်ရေကသိန်း20လောက်ထိတိုးချဲ့စိုက်ပျိုးထားပြီးလက်တလုံးမှာအဲ့ဒီဆိုင်ရေကအားလုံးဒီဘက်မှာရွှေခရုတွေကြားရောက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့မိုးစဘာရာသီချိန်ကရာဂီမှုန်တိုင်းပါအဝင်ရေလွှမ်းမိုးမှုကြောင့်လေကအများပြပျက်စီးဆုံးရှုံးခဲ့ရတဲ့အတွက်အရင်နှစ်တွေကနှွေစဘာမဆိုင်တဲ့လေသမားတွေပါအခုနှစ်မှာနှွေစဘာစိုက်ပျိုးထားချိန်မှာအခုလိုပိုးကြားရောက်မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်မိုးရင်းပဲဆိုရင်လေအဲဒီကလည်းပြည့်ပြီးတော့လေမိုးရင်းကြတော့ပြန်ဆိုင်လို့ရတဲ့အချိန်ဟိုပြန်ကျဲဖို့အော်လေအရှင်မပြေတော့တဲ့အတွက်တချို့တွေအဲဒီခရုခိုက်လို့ဟိုပြတ်သွားတဲ့ဥစ္စာပြန်ပြီးတော့ဟိုမဆိုင်နိုင်တဲ့လူတွေဆိုတော့ဒီဘက်ကိုဟိုနဲ့ပေါ့ဟိုနဲ့ပြတ်သွားတာပေါ့ຫນွေကြမှာပြန်ဆိုင်ရတဲ့ပုံအမျိုးအရှင်တို့တွေဘလို့ပဲဖြစ်ဖြစ်ဟိုအေကနှစ်တန်းလောက်ကဒါဟိုနဲ့ခရုဖြစ်ရှိနိုင်တဲ့အေရီယာဖြစ်သွားပြီ
ရွှေခရုကြားရောက်တဲ့ဒေသတွေတဲကဖျားပုံခရိုင်လက်ပုတာခရိုင်မြောင်းမြခရိုင်ပတိန်ခရိုင်တို့မှာအဆိုးအဝါးဆုံးဖြစ်ပြီးလေအကပေါင်း18သိန်းလောက်မှာပိုးကြရောက်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့မိုးသဘာရာသီကလည်းအေအော်ဒီတိုင်းအတွင်းရှိမြို့နယ်17မြို့နယ်ကမိုးသဘာဧက2000နီးပါးမှာရွှေခရုတွေကြားရောက်မှုကြောင့်ဧက9000နီးပါးလောက်ပျက်စီးခဲ့တယ်လို့လည်းအေအော်ဒီတိုင်းစိုက်ပျိုးရေးဌာနကပြောပါရယ်စဘာခင်းနေ့မှာရွှေခရုကြားရောက်တဲ့တောင်သူတွေအနေနဲ့ပြိုးကျဲချိန်ကနေစဘာအပင်ရင့်နေအထိပိုးသက်စေးအနည်းဆုံး2ချိန်လောက်ပျက်ပြန်းရတဲ့အတွက်လက်တရေကကိုဆေးဖို့ကြက်9000ကနေ တသိန်းလောက်ဒီပုံမကုန်ကြနေတာဖြစ်ပါတယ
်ဟိုကျက်ပြီးကလာလောက်ကနေပြီးတော့တလာကားလောက်ကြီးအောင်တော့ဖြတ်ကြည့်တာပေါ့အဲအဲ့ဒီကမှကျွန်တော်လည်းဒီသဆိုင်နဲ့လုပ်ပြီးတော့အခုနောက်မဲ့ဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်တွေမှာတင်စားရောင်းနေတဲ့ဒီဈေးတွေနဲ့တုံးရတာပေါ့လေအဲတော့အဲ့ဒါလည်းမျိုးဆက်ကတော့မပြတ်ဘူးရှိရပဲဟုတ်ကဲ့ဈေးတွေကမနိုင်တာဒါပေမဲ့မနိုင်တာလည်းဒီကြောင်ဖြစ်နေဟိုနေ့ဖြန်းလိုက်လို့ရှိရင်လည်းသေးတာပဲသေပြီးတော့တော့ပေါက်ပွားမှုပါလေမတရားများနေတဲ့ခါမျိုးတွေကြတော့စောင်းကြည့်တယ်နေလားလားနိုင်အောင်မဆန်းနိုင်တော့ဘူးအဲ့ဖြစ်နေပေါ့လေ
ပြီးခဲ့တဲ့နှစ်ကຫນွေစဘာတရေကအတွက်စိုက်ပျိုးကုန်ကြစရိတ်၅သိန်းလောက်သာရှိပြီးအခုနှစ်မှာတော့သွင်းအားစုစရိတ်တွေမြင့်တက်လာလို့တရေကကို၁၈သိန်းကျော်အထိကုန်ကြမယ်လို့ခန့်မှန်းထားကြပေမဲ့အမှန်တကယ်ကုန်ကြစရိတ်က၁၀သိန်းကျော်အထိရှိလာတယ်လို့တောင်သူတွေကဆိုပါတယ်အဲ့ဒီလိုတွင်းအားစုစရိတ်မြင့်တက်မှုတဘာဝဘေးနဲ့ပိုးမွှားအန္တရာယ်စတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရချိန်မှာစဘာစေးကြာဆင်းမှုကြောင့်တောင်သူတွေပုံပေါ်ဒုက္ခရောက်နေရတယ်လို့စိုက်ပျိုးရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်။အေအော်ဒီတိုင်းစိုက်ပျိုးရေးဦးစီးဌာနကတော့ရွှေခရုဝင်ရောက်တဲ့လယ်မြေတွေဟာမြေနိုင်ပြီးရေဝင်တဲ့နေရာတွေဖြစ်တာကြောင့်ရေဝင်ရေထွက်မြောင်းတွေကိုပိတ်ပင်တားဆီးတဲ့နီးစနစ်တွေနဲ့အသည့်ပညာပေးလက်ကမ်းစာတောင်ဖြန့်ဝေတာတွေကိုဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ
်။ကိုကံပဲတရုတ်နယ်ဇက်ဂိတ်ပြန်ဖွင့်ပေးမယ်ကုန်သွယ်မှုနည်းနေသေးတာပါဝင်ကို Pharma Times Media ပြောပြပေးခဲ့တာပါ။အခုတော့ဥရယာတိနဲ့အနာဂတ်အစီအစဉ်မှာ American သမ္မတအမိတ်ဥရယာတိကိုထိခိုက်နိုင်တာကိုပြောထားပါတယ်။ American သမ္မတ Donald Trump ကဥရယာတိနဲ့တဘာဝပေါ့ကျူဝင်းချင်ပေါ်တက်ရောက်မှုရှိစေမယ်အမိတ်တော်များများကိုချက်ချင်းထုတ်ပြန်လိုက်ပါတယ်။ဂေယဗေဒစနစ်တွေကိုပါထိခိုက်လာနိုင်လို့တရားမျှတမှုပေါ်စင်ကြောချက်ရှိနေပါတယ်။နောက်လောင်ပြောပြပေးပါအောင်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ရဲ့သဘာဝပတ်ဝန်းကျင်ကာကွယ်ရေးလုပ်ငန်းတွေလျှော့ချဖို့ပြန်ပြေမြဲစွမ်းအင်ကဏ္ဍဆက်ပြီးတော့မတိုးချက်ဖို့နဲ့ရှင်းနံတွေအခြေအကျထုတ်ယူဖို့အုပ်ချုပ်ရေးအမိန့်တွေတတိတန်းကြီးထုတ်ပြန်လိုက်ပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာချိန်မှာပဲပြည်ရင်းရုပ်ကျွင်းလောင်စာတွေပုံမထုတ်ယူဖို့နဲ့လျှက်စစ်ကားတွေအတွက်ပေးထားတဲ့ခန်းစားခွင့်တွေရုပ်သိမ်းလိုက်တာဟာစိုးရင်စရာကောင်းတဲ့လုပ်ရတွေဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ကိုလံဘီယာတက္ကသိုလ်ဆာဗီယန်စင်တာဥဒုယာတိရေးရာဥပဒေဌာနတည်ထောင်သူလည်းဖြစ်တဲ့ပမောက်ခမိုက်ကယ်ဂဲရက်ကအခုလိုထုတ
်ပြပါတယ်
။သမရအမေဒီထဲမှာရေနံတွေခက်မှန်မှန်ထုတ်ယူဖို့တိုက်တွန်းထားပါတယ်။တော်ရိုင်းဒရိဆန်တွေအတွက်အလွန်ရေးကြီးပြီးဆယ်စုနှစ်တွေနဲ့ချီကာကွယ်ထားတဲ့အာတိတ်ဒေသတော်ရိုင်းဒရိဆန်ဘေးမဲ့တော်ထဲမှာလည်းရေနံတူးလို့ရအောင်လုပ်ပေးထားပါတယ်။မြို့တုံးလူနီးပါးမျိုးစိတ်တွေကိုကာကွယ်ထားတဲ့အဲ့ဥပဒေပါကန့်သက်ချက်တွေနဲ့ရေနံကုမ္ပဏီတွေကိုဟန်တားလို့မရအောင်လဲဆောင်ရွက်ထားပါတယ
်။သမရသက်တမ်းပထမပတ်ထဲမှာတင်ဥဒုယာတိနဲ့တဘာဝပတ်ဝန်းကျင်အပေါ်တက်ရောက်စေမဲ့လုပ်ရတွေကတော့ဖလုံးအိမ်တက်ငွေထုတ်လို့မရွှေချရေးပါရီသဘောတူညီမှုကဒုတိယအကြိမ်နှုတ်ထွက်လိုက်တာလဲပါပါတယ်။ကုလသမဂ္ဂဦးဆောင်ကြိုပမ်းနေတဲ့ပါရီသဘောတူညီမှုပါဖလုံးအိမ်တက်ငွေထုတ်လို့မရွှေချရေးရည်မှန်းချက်တွေကိုအမေရိကန်နိုင်ငံကလိုက်နာဖို့မလိုတော့သလိုရာဒီဥဒုပြောင်းလဲမှုထိန်းချုပ်ရေးအတွက်ငွေကြေးထည့်ဝင်ဖို့မလိုတော့ဘူးဆိုတဲ့သဘောလည်းဖြစ်ပါတယ်။သမ္မတထရမ့်ကပြည်ရင်းမှာစွမ်းအင်လုံလောက်မှုမရှိဘူးဆိုပြီးတော့အရေးပေါ်အခြေအနေကိုလည်းထုတ်ပြန်လိုက်တဲ့အတွက်စွမ်းအင်ကုမ္ပဏီတွေအနေနဲ့ဖက်ဒရယ်အစိုးရပိုင်းမြေနေရာတွေပေါ်မှာပါရည်နံထုတ်ယူဖို့ကြွန်အားပေးလိုက်တာလည်းဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေ Defense Production Act အရနိုင်ငံတော်ရဲ့လိုအပ်ချက်အဖြစ်ယူဆရတဲ့ကုန်ပစ္စည်းနဲ့တရားစာတာတွေကိုပုဂ္ဂလိကပိုင်မြေနေရာတွေမှာပါထုတ်ယူဖို့လဲခွင့်ပြုထားပါတယ်။ကျွမ်းကျင်သူတွေကတော့အမေရိကန်မှာဘရုံးကနဲ့မှမတူအောင်ရေနံအများအပြားထုတ်ယူနေတာဖြစ်တဲ့အတွက်နိုင်ငံတော်အတွက်စွန့်ရင်အရေးပေါ်အခြေအနေမဟုတ်ဘူးလို့ပြောပါတယ်။
The only justification that he put forth in the executive order
ဆိုင်ဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ရတာကလည်းစီစည်းနှုံးနေကြောက်ဖြစ်ပါတယ်။အမေရိကန်မှာလောင်စာဆီဈေးကစံချိန်တင်အမြင့်ဆုံးကိုရောက်နေတာမဟုတ်ပါဘူး။တကဘာလုံးကဈေးနှုန်းထက်ဒီကစီဈေးနှုန်းကနည်းပါတယ်။သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေကြောင့်လောင်စာစီဈေးတွေကျသွားမှာမဟုတ်ပါဘူး။ဈေးရောင်ပိုတက်လာနိုင်ပါတယ်။သူအဓိကပြစ်မှတ်ထားတဲ့လေစွမ်းအင်ထုတ်လုပ်မှုဆိုရင်ဈေးသက်သာပါတယ်။လေစွမ်းအင်ထုတ်လုပ်မှုတွေရပ်သွားအောင်လုပ်ရင်တော့လောင်စာဈေးတွေပိုပြီးတော့တက်သွားမှာပါ
။မြို့တုံးလူနေပါမျိုးစိတ်တဲ့ကာကွယ်ရင်နဲ့အတိတ်ဒေသကာကွယ်ရေးဆိုင်ရာဥပဒေနဲ့ရင်နံထုတ်လုပ်မှုကိုဟန်တားလို့မရဘူးလို့လည်းသမ္မတထရမ့်ရဲ့အမိန့်မှာဖော်ပြထားတာပါ။အာတစ်ဒေသကတောရင်တရိတ်ဆန်ပေးမဲ့တော်ထံမှာလည်းရင်နံတူးဖို့နိုင်ဖို့လမ်းဖွင့်ပေးလိုက်တာပါ
။ The executive orders call for
သမ္မတအမိန့်အတော်များများထဲမှာရင်နံရဲ့သဘာဝတန်ငွေကုမ္ပဏီတွေကိုအကျိုးများစေတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်ဟာ တမိုင်းတလျှောက်ရေနံထုတ်လုပ်မှုလက်ရှိအများဆုံးနိုင်ငံဖြစ်နေတာကအရေးကြီးတဲ့အချက်တစ်ခုဖြစ်ပါတယ်။ဘိုင်ဒန်အစိုးရလက်ထက်မှာအဲ့ဒီအနေအထားကိုရောက်ခဲ့တာဖြစ်ပါတယ်။ဘိုင်ဒန်အစိုးရရဲ့မူဝါဒကြောင့်မဟုတ်ပါဘူး။ဆယ်စုနှစ်တည်နဲ့ချီကျင့်သုံးလာတဲ့မူဝါဒတွေကြောင့်ရေနံထုတ်လုပ်မှုအမြင့်ဆုံးကိုရောက်လာခဲ့တာဖြစ်ပါတယ်။
2030ပြည်လုံးနဲ့မှာထုတ်လုပ်သမျှကားတည်တွေထဲ50ရာခိုင်နှုန်းကလျှက်စစ်ကားတွေဖြစ်ရေးဆိုရဲသမ္မတဟောင်းဘိုင်ဒန်ရဲ့ကြိုးပမ်းချက်ကိုပြောင်းပြစ်မယ်လို့လဲထရမ့်ကကြုံဝါပါတယ်။လျှက်စစ်ကားဝယ်သူတွေကိုဒေါ်လာ 9,500 ထိအခွန်ကွေးလွှတ်ခွင့်ပြုထားတဲ့ကွန်ဂရက်စ်လွှတ်တော်ကအတည်ပြုထားတဲ့သမ္မတဟောင်းဘိုင်ဒန်ရဲ့2022ခုနှစ်အထင်ကရဥပဒေကိုလည်းဖျက်သိမ်းမယ်လို့သမ္မတထရမ့်ကပြောဆိုထားတာပါ။အော့ကလန်တက္ကသိုလ်အင်ဂျင်နီယာပါမောက်ခဂျန်ရှန်ကတော့အခုလိုတုံ့တက်ပါတယ်။
The White House issue is exactly
2030ပြည်တော်အရောက်မှာလက်စစ်က50ရာခိုင်နှုန်းရှိရမယ်ဆိုတော့သမရအမိန်တစ်ခုကိုသမရအင်ဖြူတော်ကဖျက်သိမ်းလိုက်ပါတယ်။ဒါရီတို့အတွက်ပဲလို့တော့ထင်ပါတယ်။လက်စစ်ကထုတ်လုပ်တဲ့ကုမ္ပဏီတွေအပေါ်ကျင်းသေးတက်ရောက်မှုရှိမှာပါ။ကားကုမ္ပဏီတွေအနေနဲ့လက်စစ်ကားတွေအစား hybrid ကားတွေဒါမှမဟုတ်သမရိုးကျကားတွေပဲပြောင်းလဲထုတ်လုပ်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ
်။မော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ရေရှည်အတွက်ဆုံးမြတ်ချက်တွေချမှတ်ရတာဖြစ်တာကြောင့်သမ္မတထွန်မြတ်လို့ရအပေါ်မကြင်မနက်ဖြစ်မဲ့ပုံရှိတယ်လို့လည်းသုံးသပ်ပါတယ်။ကဘာတဝါလုံးလျှက်စစ်ကားဖက်ကိုဥတီသွားနေကြတာဖြစ်တဲ့အတွက်လည်းဖက်ဒရယ်အစိုးရရဲ့အထောက်အပံ့ရုတ်တရက်ဖျက်လိုက်တာကြောင့်ကဘာလုံငန်းစည်းကွက်နဲ့အပြိုင်ဘလို့ရှေ့ဆက်သွားရမလဲဆိုတာကားထုတ်လုပ်သူတွေဆုံးဖြတ်မှာဖြစ်ပါတယ်။နောက်ထပ်တယောက်မှုကတော့ Environmental Justice ဆိုတဲ့ဥတုရသည်ဆိုင်ရာတရားမျှတမှုရှိအပေါ်မှာပါလေလုံညဉ့်ညမ်းမှုထုတ်လုပ်နေတဲ့စက်ရုံအစ်စ်တွေကိုအစိုးရကပြန်လဲသုံးသပ်တဲ့အခါမှာလဲဒီစက်ရုံကြောင့်လေလုံတဲကိုဖလုံအိမ်တောင်ပရီဘလောက်ထပ်တိုးလာမလဲစည်ရင်တော့မှားတဲ့လူမှုအတိုင်းဝန်ပေါ်ဘလောက်ထိတက်ရောက်လာမလဲဆိုတဲ့အချက်ကိုထည့်စင်စားဖို့လိုတော့မှမဟုတ်ပါဘူးတဘာဝပဝန်းကျင်ညမ်းမှုပေါင်းစုံရတဲ့တန်းနဲ့တဘာဝဘေးအန္တရာယ်အမျိုးရဲ့တက်ရောက်မှုတွေကိုစည်ရင်တော့မှားတဲ့အတိုင်းဝန်ကပို့ပြီးတော့ခါစီရင်ဆိုင်နေကြတာပါဒါကြောင့်လဲဥတုရသည်ပြောင်းလဲမှုတန်းကိုမမြတ်မတရင်ဆိုင်နေရတာတွေထပ်ဆိုးမလာအောင်လို့နိုင်ငံကအဖွဲ့အစည်းနဲ့လူမှုအဖွဲ့တွေကဆေးစုနှစ်တွင်နဲ့ချီအစီအစဉ်တွေချမှတ်ဆောင်ရွက်နေကြတာဖြစ်ပါတယ်။အခုတော့သမ္မတထရမ့်ရဲ့အမိန့်တွေကြောင့်အဲ့ဒီဂျိုပန်ဆောင်ရွက်မှုတွေတဲထဲရည်သွင်းဖြစ်သွားနိုင်တယ်လို့ဥတုရာသီဆိုင်ရာတရားမျှတမှုဟာလည်းပိုးပြီးတော့ကင်းမဲ့သွားနိုင်တယ်လို့မိုက်ကယ်ဂက်ရက်ကရှင်းပြပါတယ်။ဖလုံအိမ်တောင်ဝယ်ထုတ်လုပ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်မှာသမ္မတထရမ့်ရဲ့အမိန့်တွေထွက်လာပြီးတဲ့နောက်ကမ္ဘာတော်ကဥတုရာသီပြောင်းလဲမှုတန်းနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့နိုင်ငံအတော်များများအတွေ့ကမ္ဘာအရေးကြီးနိုင်ငံတွေဖက်ကအရေးတကြီးပူပေါင်းဆောင်ရွက်ဖို့ပိုးပြီးတော့လိုအပ်တာပြီးလို့လဲနိုင်ငံကောင်းဆောင်တချို့ကတိုက်တွန်းလို့ဆိုလာနေကြပါတယ်။ကျမအနောက်လာပ
ါ။အမေရိကန်သမ္မတအမိန့်ဥတုရသည်ထိခိုက်နိုင်တာနားလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေတဲ့ကသုတပါလူသားချင်းစာနာကူညီနေတဲ့ WFP အဖွဲ့အကြောင်းပြောထားပါတယ်။မြန်မာဘာအစာအိမ်စာရှားလာနေတဲ့နိုင်ငံတွေငတ်မွတ်ခေါင်းပါမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုကူညီနေတဲ့ DWFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အကြောင်းမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
၎င်းကဘာကြီးမှာဖြစ်ပြနေတဲ့သဘာဝဘေးအန္တရာယ်တွေလက်နက်ကင်ပဋိပက္ခတွေညီမျှမှုမရှိတဲ့စီးပွားရေးအခြေအနေတွေကြောင့်နိုင်ငံပေါင်း49နိုင်ငံကလူပေါင်း44သန်းခွဲနီးပါးဟာဆိုးဝါးလာတဲ့အစာရေစာငတ်မွတ်မှုအနေအထားတွေမှာရှိနေရတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုထားပါတယ်ဒါအပြင်နိုင်ငံပေါင်း84နိုင်ငံကလူပေါင်း343သန်းလောက်ဟာလဲစားနပ်ရိက္ခာလုံလောက်မှုမရှိတဲ့အနေအထားတွေကိုကြုံတွေ့နေကြရတယ်လို့ဆိုရပါဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်နိုင်ငံတဝန်းပဋိပက္ခတွေပိုပြီးပြင်းထန်လာတာသွာလာခွင့်တွေကန့်တတ်ပိတ်ပင်ခံရတာစီးပွားရေးရိမ့်ရိုင်လာတာနဲ့ရာသီဥတုနဲ့ဆက်စပ်တဲ့ဘေးရန်တွေဇက်တိုက်ကြုံခဲ့ရတာကြောင့်မြန်မာနိုင်ငံကလူဦးရေ15သန်းလောက်ဟာအခု2025ခုနှစ်ထဲစားနပ်ရိက္ခာမလုံလောက်တဲ့အငတ်ဘေးကိုရင်ဆိုင်ရနိုင်ခြေရှိတယ်လို့ဇန်နဝါရီလ29ရက်နေ့ကပဲထုတ်ပြန်ပြောဆိုခဲ့ပါတယ် WFP ရဲ့စစ်တမ်းအညွှန်းဂိမ်းတွေအရကမ္ဘာမှာလက်ရှိစိုးရိမ်စရာအကောင်းဆုံးအငတ်ဘေးကိုကြုံတွေ့နေရတဲ့ထိတ်ဆုံးနေရာဒေသတွေကတော့ Democratic Republic of Congo, အာဖဂန်နစ္စတန်ယီမင်ဆီးရီးယားနဲ့ဒါဆာဟဲလ်ဒေသလို့ပြောဆိုကြတဲ့ဆာဟာရာဒေသနာရအောက်ပိုင်းမှာရှိတဲ့ဘာကီနာဖာဆိုချက်မာလီမော်ရီတေးနီးယားနိုင်ဂျာနိုင်ငံတွေနဲ့တောင်ဆူဒန်ဆူဒန်ဆိုမာလီယာအီသီယိုးပီးယားမြောက်ပိုင်းဟေတီတို့ပဲဖြစ်ကြပါတယ်ဒီနိုင်ငံတွေထဲမှာ25နှစ်ကျော်ကြာလာပြီဖြစ်တဲ့လက်နက်ကိုင်ပဋိပက္ခတွေလူအစုလိုက်အပြုံလိုက်ဆင်းရဲမွဲတေမှုတွေနဲ့နေထိုင်စရာအခြေတကျမရှိနေမှုတွေကြောင့် DRC ကွန်ဂိုနိုင်ငံဟာငတ်မမှုကြုံတွေ့ရတာအမြင့်မားဆုံးအဆင့်မှာရှိနေပါတယ်။ကလေးသူငယ်တွေအပါအဝင်လူပေါင်း23သန်းခွဲလောက်ဟာအငတ်ဘေးနဲ့ရင်ဆိုင်နေကြရတာလို့ WFP ကပြောဆိုထားတာပါ။အငတ်ဘေးကြုံတွေ့နေရတဲ့နိုင်ငံတွေထဲမှာဒုတိယအမြင့်ဆုံးအဆင့်မှာရှိနေတဲ့အာဖဂန်နစ္စတန်ကတော့လူ12သန်းခွဲလောက်အငတ်ဘေးရင်ဆိုင်နေရတယ်လို့ဆိုပါတယ်။နှစ်ပေါင်း40ကျော်ရှိနေတဲ့ပဋိပက္ခတွေကအခုလိုငတ်မမှုကိုဖြစ်လာစေခဲ့တာလို့လည်းဖော်ပြထားတာပါ။အစာရေစာငတ်မမှုကမ္ဘာအဆင့်3မှာရှိနေတဲ့ယီမင်ကတော့လွန်ခဲ့တဲ့10နှစ်ကစာခဲ့တဲ့ပြည်ရင်းစစ်တမ်းကြောင့်လူ18တန်းအစာရေစာငတ်မမှုကြုံနေရတယ်လို့ဆိုပါတယ်ငတ်မမှုအဆင့်လေးမှာရှိနေတဲ့ဆီးရီးယားကလည်း12နှစ်ကျော်ကြာပြည်ရင်းစစ်တမ်းကြောင့်ပဲဖြစ်ပြီးလူပေါင်း73တန်းနီးပါးငတ်မမှုကိုရင်ဆိုင်နေရတာပါဘာကီနာဖာဆိုချက်မာလီမော်ရီတေးနီးယားနဲ့နိုင်ဂျာနိုင်ငံတွေရှိတဲ့ဒါဆာဟဲလ်ဒေသကတော့လက်နက်ကင်ပဋိပက္ခတွေဥရုယာတီဖောက်ပြန်ဆိုးဝါးမှုတွေကြောင့်လူပေါင်း73သန်းဝန်းကျင်ဟာငတ်မမှုတွေရင်ဆိုင်နေရတယ်လို့ WFP ကပြောဆိုထားပါတယ်။အခုလိုအချက်အလက်တွေကိုလေ့လာထုတ်ပြန်ပြီးငြိမ်းချမ်းမှုတည်ငြိမ်မှုပြည်စုံကျေဝါမှုတွေကိုအခြေခံကကမ္ဘာနိုင်ငံအနှံ့လိုအပ်နေတဲ့နေရာတွေမှာအစားအသောက်ဆိုင်ရာဂူညီထောက်ပံ့မှုတွေပေးနေတဲ့ WFP ဟာကမ္ဘာပေါ်ကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေထဲမှာအကြီးမားဆုံးအဖွဲ့ကြီးဖြစ်ပါတယ်။ WFP ကိုလွန်ခဲ့တဲ့1962ခုနှစ်ကစတင်ထူထောင်ခဲ့ပြီးနိုင်ငံပေါင်း120မှာဝန်ထမ်းပေါင်း2300ကျော်နဲ့လုပ်ငန်းတွေကိုအကောင့်ထည့်ဖို့လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။WFP ဟာ2020ခုနှစ်မှာတော့ငြိမ်းချမ်းရေးနိုဘယ်ဆုကိုရရှိခဲ့တာဖြစ်ပါတယ်ရှင
်။ဒီနေ့တဲ့ WFP အဖွဲ့အကြောင်းမှန်ညွှန်ရင်းပြပြခဲ့တာပါ။အခုတော့ VOA American အသံရဲ့စနေညအစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်ကိုစောမှုကြောင့်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးနိုင်အောင်ခွင့်ပြုဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ကြပါတယ်။ဒီမိုကရေစီနည်းလမ်းကြရွေးချယ်တင်မြှောက်ခံရတဲ့အစိုးရထံကနေစစ်တပ်ကအာဏာသိမ်းတဲ့တား၄နှစ်ပြည့်အချိန်မှာမြန်မာနိုင်ငံကပြဿနာဟာအင်ဒိုပစိဖိတ်ဒေသမှာအကြီးမားဆုံးပြဿနာဖြစ်လာနေတယ်လို့စစ်တပ်အာဏာသိမ်း၄နှစ်ပြည့်မှာအမေရိကန်နဲ့မဟာမိတ်တွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူသားချင်းစာနာမှုအကူအညီလိုနေတဲ့ပြည်သူတသန်းအတွဲပြည်ထောင်နိုင်ငံကကျန်းမာရေးဆိုင်ရာအကူအညီထပ်တိုးပေးသွားမယ်လို့ပြောကြားလိုက်ပါတယ်လူသားချင်းစာနာမှုအကူအညီစံချိန်တင်လောက်အောင်မြန်မာနိုင်ငံအတွက်ကျန်းမာရေးဆိုင်ရာလိုအပ်နေတဲ့အတွက်ကျန်းမာရေးဆိုင်ရာအကူအညီတွေပေးတော့မှာဖြစ်တဲ့အကြောင်းဆေးရနာသိန်း၄နှစ်ပြည့်မှာပြောဆိုပါတယ်ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတို့ကတင်သွင်းခဲ့တဲ့ကုန်ပစ္စည်းတွေအပေါ်တွင်းကုန်အကွန်တိုးခေါက်မဲ့အမိန့်ကိုဒီကနေ့စနေနေ့မှာထုတ်ပြန်မယ်လို့အင်ဘျူကတောက်ကြနေကြတဲ့ကပြောဆိုထားပါတယ်ဒါကနေဒါမက္ကဆီကိုကတွင်းကုန်နဲ့အတွက်25ရာခိုင်နှုန်းနဲ့တရုတ်ကအတွင်းကုန်တွေအတွက်အခွန်100ခန့်တိုးကောက်မှာဖြစ်တယ်လို့အမေရိကန်အင်ဘျူရိုကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုစမိုးကျော်ကြီးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့စိုက်တာဟမ်ဒောင်းတို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမမVOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းကမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you.